Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာ VOE American တန်ကနေ2018ခုနှစ်မေလ23ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်းလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 50 51တို့အပြင် VOE ရဲ့ Facebook စာမျက်နှာပြည့်တဲ့ VOE Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆမ်မိုးပြပါခင်ဗျာအခုနောက်ဖက်စီစဉ်တွေကိုတောင်းယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုမတ်ဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုသတ်မှတ်ထားတဲ့ဇွန်လ7ရက်နေ့မှာကျင်းပဖို့မသေမချာဖြစ်နေပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးတန်တမ်အမန်သစ်မစ်ဘဂနာဟာဇွန်လထဲမှာမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင်
โอเคကောင်းပါပြီခင်ဗျာအဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ရမယ့်အထဲမှာဆိုရင်တော
့ So the Myanmar authorities are serious about the full extent of ARSA's crimes being documented.
They need to ARSA အကြမ်းဖက်အဖွဲ့ရဲ့အကြမ်းဖက်လုပ်ရတွေကိုစုံစမ်းစစ်ဆေးနိုင်ရေးမြန်မာအစိုးရကဆောင်ရွက်ပေးဖို့အတွက် Amnesty International အဖွဲ့က Matthew Wells ကတိုက်တွန်းလိုက်တာဖြစ်ပါတယ်သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရပါမယ်အရာပြင်ရှိလာကျင်းပဖို့ရှိတဲ့အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲဟာမရေမရာဖြစ်နေတဲ့အကြောင်းသတင်းလွှာစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဦးကျော်ဝင်းနှုတ်ထွက်စွာတင်သွင်းတဲ့ကိစ္စကို NLD ပါတီကမသိရှိတဲ့အကြောင်းပြောဆိုလိုက်တဲ့သတင်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေမုတ်တုံရာသီတံကိုစတင်ကြုံတွေ့ရနေပြီဖြစ်တဲ့အကြောင်းအစရှိတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညတရက်လီလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးအောင်မှာပါ။ဒါရီမတိုင်ခင်အရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားကောင်းဆောင်ကင်ချွန်အွန်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတာဟာရှေ့လာထဲမှာတော့ဖြစ်နိုင်ခြေတိတ်မရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ရှေ့လာထဲမှာကျင်းပဖို့ဖြစ်မလာဘူးဆိုရင်လည်းနောက်ပိုင်းမှာတော့ဖြစ်လာနိုင်ခြေရှိကြောင်းနဲ့ဂျူလ၁၂ရက်နေ့ကတော့ကျင်းပဖို့ဖြစ်နိုင်ခြေမရှိဘူးလို့ပြောပါရယ်ဒါပေမဲ့လည်းဘာပဲဖြစ်ဖြစ်ဆွေးနွေးပွဲကျင်းပနိုင်မှုအခွင့်အလမ်းကောင်းတစ်ခုရှိနေကြောင်းနဲ့ဒါဟာမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်အစိုးရအဖွဲ့ကြားကနဦးဆွေးနွေးပွဲတွေလို့သမ္မတထရမ့်ကခေါ်ဆိုရင်ဒါအခုချိန်ထိတော့ကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်နေတယ်လို့ပြောပါရယ်ကင်ဟာအစီအစဉ်လုပ်ထားတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးလုံးဝအလေးနဲ့ထားတယ်လို့ထင်ကြောင်းတဲ့သမ္မတထရမ့်ကပြောပါရယ်သမ္မတထရမ့်ကသူ့ရဲ့ Oval ရုံးခန်းထဲမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့အတူသတင်းရှင်းလင်းပြောကြရမှာသူတို့လိုချင်တဲ့တချို့အခြေအနေတွေရှိနေကြောင်းနဲ့ဒီအခြေအနေတွေရလာလိမ့်မယ်လို့ထင်ကြောင်းပြောပါရယ်အခြေအနေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့သမ္မတထရမ့်ကသူဖွင့်မပြောတာကောင်းမယ်ထင်ကြောင်းဖြေကြခဲ့တာပါဒါပေမဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုလှုံ့ဆော်ရမှာဖြစ်ကြောင်းပြောပါတယ်ဂျူလ7ရက်ထိပ်သီးဆွေးနွေးပွဲကျင်းပဖို့တက်မှတ်ရတဲ့အတိုင်းအမေရိကန်ပြည်ထောင်စုက UDP လှုံ့ဆော်နေစေဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမတ်ပွန်ပီယိုကတော့အင်ကာနဲ့နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ
တရုတ်တယ်လီကောင်းကော်မတီကြီး ZTE အပေါ်အမေရိကန်ကရောင်းဝယ်ခွင့်ခုနှစ်နှစ်ပိတ်ပင်ထားတာနဲ့ပတ်သက်လို့သဘောတူညီမှုတစုံတရာမရသေးပါဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အီရန်နဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုကိုချိုးဖောက်ပြီးတော့ ZTE ကအဲ့ဒီနိုင်ငံတွေနဲ့ကုန်သွယ်ရေးလုပ်ခဲ့တဲ့အတွက် ZTE ကုမ္ပဏီအပေါ်ဒေါ်လာ 1.3 ဘီလီယံဒံငွေရိုက်လို့ရတယ်လို့သမ္မတထရမ့်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ZTE ကုမ္ပဏီထောက်ပစ္စည်းတွေမှာအမေရိကန်လို့အစိတ်အပိုင်းတွေကိုအသုံးပြုထားတာဖြစ်ပါတယ်။အမေရိကန်ကသူတို့အစိတ်အပိုင်းတွေကိုမယောင်းရလို့တားမြစ်လိုက်ပြီးတဲ့နောက် ZTE ရဲ့ကုမ္ပဏီထောက်လုပ်မှုတွေရပ်ဆိုင်းခဲ့ရတဲ့အတွက်ဒီကိစ္စကိုပြန်စဉ်းစားပေးဖို့တရုတ်သမ္မတရှီကျင်းပင်ကသူ့ကိုတောင်းဆိုခဲ့တယ်လို့ပြောပါတယ်။ဒီလိုတားမြစ်ထားတဲ့အတွက်အမေရိကန်ကုမ္ပဏီတွေဘက်ကကန့်ကွက်တာကိုလည်းတူကြားရတယ်လို့သမ္မတထရမ့်ကပြောပါတယ်။တရုတ်နဲ့အမေရိကန်တာဝန်ရှိသူတွေကြားဝါရှင်တန်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကလုတ်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေနဲ့ပတ်သက်လို့သူ့အနေနဲ့ခြေနက်မှုမရှိဘူးလို့လည်းသမ္မတကပြောပါရယ်နှစ်နိုင်ငံကြားကုန်သွယ်မှုမှာနှစ်စဉ်ဒေါ်လာ385ဘီလီယံလောက်တရုတ်ဘက်ကပုံငွေပြနေတာသိသိသာသာကျဆင်းသွားအောင်လို့အမေရိကန်ကုန်ပစ္စည်းတွေပို့ဝင်မယ်လို့တရုတ်ကသဘောတူခဲ့ပါရယ်ဒါပေမဲ့နှစ်နိုင်ငံကြားသဘောတူမှုတွေအတွင်းမှာတော့တွင်းကုန်ထုတ်ကုန်ဆိုင်ရာတိကျတဲ့သတ်မှတ်ချက်တစုံတရာဖော်ပြထားခြင်းမရှိပါဘူးကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်ဖို့အမေရိကန်စီးပွားကူးသန်းဝင်ကြီး Wilbur Ross ရှေ့သတင်းပတ်ကြားရင်တရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်
။အီရန်နဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်အသစ်ပြုလုပ်ဖို့အတွက်ကြေပြန့်တဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကချပြခဲ့ပါတယ်။ဒါ့အပြင်အီရန်ဘက်ကမပြောင်းလဲပဲနဲ့အရင်တိုင်းဆက်ပြီးတော့လုပ်နေမယ်ဆိုရင်စီးပွားရေးကဒဏ်ကပ်ပိတ်ဆို့မှုတွေလုပ်မယ်လို့လည်းချိန်ချောက်ပါတယ်။ Heritage Foundation မှာဝန်ကြီး Pompeo တနင်္လာနေ့မင်းကွန်းပြောကြားရာမှာ အီရန်ပေါ်မှာအချက်ဆက်နှစ်ချက်တောင်းဆိုလိုက်တာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုကနေဒီသတင်းပတ်အစောပိုင်းမှာအမေရိကန်ကနှုတ်ထွက်လိုက်ခဲ့ပြီးတဲ့နောက်မှာအီရန်ဆန်မဟာဗျူဟာတွေကိုဝန်ကြီးပေါ်ပြချပြခဲ့တာဖြစ်ပါတယ်။သဘောတူညီချက်အသက်မှာအီရန်နေနဲ့သူ့ရဲ့နျူကလ িয়ার လက်နက်လုပ်ငန်းအားလုံးဆက်လုပ်ဖို့နဲ့အီရန်နိုင်ငံတွင်ဘယ်နေရာကိုမဆိုစုံစမ်းစစ်ဆေးသူတွေတွားရောက်ခွင့်ပေးဖို့ပါဝင်မှာဖြစ်ပါတယ်။ဒါအပြင်အီရန်နေနဲ့သူ့ရဲ့ပက်ဒင်းတက်ဒုံးကြီးထုတ်လုပ်မှုတွေအဆုံးသတ်ဖို့နဲ့အရှိလေပိုင်းဒေတာတလွှားမတင်ရောင်လုပ်နေမှုတွေရပ်ဖို့ပါတောင်းဆိုတာပါ။အီရန်သမ္မတဟာဆန်ရူဟိုင်းနီကတော့အမေရိကန်ချင်းချောက်မှုကိုပယ်ချလိုက်ပါတယ်။ပုံပြရဲ့ပြောဆိုချက်တွေဟာဒေတာနဲ့နျူကလ িয়ার တုတ်ဝမဲ့ချင်းချောက်မှုတွေမတားဆီးနိုင်တယ်လို့နျူကလ িয়ার ထိန်းချုပ်ရေးအတွက်အီရန်ပေါ်ဩဇာလွှမ်းနိုင်တဲ့ကောင်းမွန်တဲ့အနေအထားမဟုတ်ဘူးလို့လည်းဥရောပသမ္မတနိုင်ငံချင်းမူဝါဒဆိုင်အကြီးအကဲဖက်ဒရီကိုမူဟိုင်းနီကပြောပါတယ်။
ကောင်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ကြောင့်လူနာဒါဇင်ကျော်သေဆုံးခဲ့ပြီးတဲ့နောက်စမ်းသပ်ဆဲ V920 အီဘိုလာကာကွယ်ဆေး 8,600 လောက်ကို Mark ဆေးကုမ္ပဏီကြီးကပို့ဆောင်ပေးခဲ့ပါတယ်။ဒီဆေးကိုစမ်းသပ်နေတာအဆင့်30မြောက်မှရောက်နေပေမဲ့ဘယ်နိုင်ငံမှာမှရောင်းဝယ်ခွင့်တော့မရသေးပါဘူး။အီဘိုလာဖြစ်နေတဲ့ကောင်ဂိုနိုင်ငံမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြီးကြပ်မှုနဲ့ဆေးထိုးပေးမှဖြစ်တယ်လို့ Mark ကုမ္ပဏီပြောခွင့်ရသူက VOA ကိုပြောပါတယ်။V920 အမျိုးအစားအီဘိုလာကာကွယ်ဆေးကအမြောက်အများကိုဆေးထိုးပေးဖို့ရည်ရွယ်ထုတ်လုပ်တာမဟုတ်ပါဘူး။အီဘိုလာရောဂါရှိသူနဲ့ထိတွေ့ခဲ့သူတွေကိုမှရောဂါမကူးစက်နိုင်အောင်လို့ဆေးထိုးပေးမှဖြစ်ပါတယ်။လောလောဆယ်စမ်းတက်ထားသလောက် V920 ကာကွယ်ဆေးထိုးထားသူတွေအနေနဲ့အီဘိုလာကူးစက်မှုကနေကာကွယ်နိုင်တာကိုတွေ့ရပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335ပိုင်းထိုမီတာ40 kHz 9683ပိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာအတူးတန်တမန်သက်ခရစ်စတင်းရှာနီဘဂနာဟာဂျူနာထဲမှာမြန်မာနိုင်ငံကိုတွားရောက်ဖို့အတွက်ဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့ကတနင်္လာနေ့ကသတင်းထုတ်ပြန်ပါတယ်။သူမဟာမြန်မာနိုင်ငံကိုတွားဖို့ပြင်ဆင်နေကြောင်းကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်မဆုဘင်မိုမန်ကိုပြောကြားခဲ့တာပါ။မဆုကဘင်္ဂလားဒေ့ရှ်ကိုလာရောက်ဖို့ပါသူမကိုဖိတ်ကြားခဲ့တာဖြစ်ပြီးသူကမကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကရွန်ဂျာဒုက္ခသည်တွေအတန်ကိုတိုက်ရိုက်နာဆင်ခြင်းကြောင်းပြောတယ်လို့လည်းဖော်ပြပါတယ်။ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမစ်ဘာဂနာကိုဧပြီလ26ရက်နေ့မှာမြန်မာနိုင်ငံဆိုင်အထူးတန်တမန်အသစ်ဖြစ်နေခန့်လိုက်တာပါ။အတွင်းမှုချုပ်အနေနဲ့အထူးတန်တမန်တူခန့်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံကပြီးခဲ့တဲ့နှစ်ဒီဇင်ဘာမှာဆုံးဖြတ်ချက်ချတာဖြစ်ပြီးအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကြံပေးပုဂ္ဂိုလ်အိန္ဒိယဝမ်ရဲ့တန်တမန်ဗီဂျင်းနမ်ပြ2016ဒီဇင်ဘာရာထူးတက်တန်ကုန်ပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတိကျအထူးတန်တမန်တမရှိခဲ့တာနှစ်နှစ်နီးပါးကြာပြီးတဲ့နောက်မှာအခုမစ်ဘာဒနာကိုအထူးတန်တမန်ဖြစ်နေခန့်တာဖြစ်ပါတယ်။သူမဟာဗီဂျင်းနမ်ပြန်နောက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြင်ဆင်မှအမြောက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။အာဆာရိုဟင်ဂျာအကြံဖက်အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာဟိန္ဒူဘာသာဝင်အမြောက်အများကိုတပ်ဖြတ်ခဲ့တယ်ဆိုတာကိုစုံစမ်းသိရှိရကြောင်း Amnesty International လူ့ခွင့်ရေးဖွဲ့ကြီးကပြောကြားလိုက်ပါတယ်။2018ခုနှစ်ဩဂတ်စ်လအတွင်းလက်နက်ကင်အာဆာအဖွဲ့ကဟိန္ဒူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုနှစ်ခါလောက်ဖြစ်ခဲ့တယ်ဆိုတာရခိုင်ပြည်နယ်ထဲမှာအသေးစိတ်စုံစမ်းမှုလုပ်ခဲ့ပြီးတဲ့နောက်မှာအထောက်အထားတွေတွေ့ရှိတယ်လို့ Amnesty International ကပြောပါတယ်။ခမောင်းစိတ်ကျေးရွာနားမှာဟိန္ဒူအမျိုးသမီးအမျိုးသားနဲ့ကလေးငယ်69ယောက်လောက်အထိကိုတပ်ဖြတ်ခဲ့တယ်လို့ဖမ်းဆီးခေါ်ဆောင်မှုတွေလည်းလုပ်ခဲ့တယ်လို့သတင်းထဲမှာအသေးစိတ်ရှင်းပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာအပြင်ဘင်္ဂလားဒေ့ရှ်ဘက်ကမျက်မြင်ဒါဇင်နဲ့ချီကိုတွေ့ဆုံမေးမြန်းမှုဓာတ်ပုံအထောက်အထားတွေကိုမှုကင်းစစ်ဆိုင်ရာကျွမ်းကျင်သူတွေရဲ့တုံ့တက်မှုအရာအာဆာအကြမ်းဖက်သမားတွေရဲ့ရက်စက်တဲ့တိုက်ခိုက်မှုတွေကြောင့်ဟိန္ဒူတွေသာမကတခြားတိုင်းရင်းသားတွေကြားမှာဘလောက်ကြောက်ရွံ့ထိတ်လန့်ကြတယ်လဲဆိုတာသိရှိရတယ်လို့လည်း Amnesty ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြောပြလို့တော့မရနိုင်တဲ့အရေးမဲမှုခဲ့တဲ့လက်တလော့သမိုင်းအတွင်းလုံလောက်အောင်သတင်းဖော်ပြခြင်းမရှိတဲ့အာဆာအဖွဲ့ရဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေကိုသူတို့ရဲ့စုံစမ်းမှုကမီးမောင်းထိုးပြနိုင်ခဲ့တယ်လို့ Amnesty အဖွဲ့ရဲ့ပဋိပက္ခတုံ့ပြန်ရေးဆိုင်ရာဒါရိုက်တာတီရာနာဟာဆန်ကသတင်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်။သူတို့တွေးဆမေးမြန်းခဲ့တဲ့လွတ်မြောက်လာသူတွေစိတ်မှာဖြောက်ဖျက်လို့မရအောင်ဆွဲကြံနေတဲ့အာဆာရဲ့ရက်ဆက်မှုတွေကိုလှစ်လျူရှုထားလို့မရပဲတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့အရေးကြီးတယ်လို့လည်းဆိုထားပါတယ်။
နိုင်ငံလေးဝချက်ဥပဒေနဲ့တရားစွဲခန့်ရဲ့ Regis သတင်းတောက်တွေအမှုမှာရဲတပ်ဖွဲ့ဘက်ကတရားလိုပြတက်တဲ့အဖြစ်တင်ပြတဲ့အထောက်အထား23ခုကိုတရားရုံးကလက်ခံလိုက်ပါတယ်။ Reuters တင်တောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့မှုကိုအင်ကာနေမှာမြောက်ပိုင်းခရင်တရားရုံးမှာ20အကြိမ်မြောက်ရုံးထုတ်ခဲ့တာဖြစ်ပါတယ်။အထောက်ထားဖြစ်တင်ပြတဲ့တင်တောက်တွေရဲ့လက်ကင်ဖုန်းတွေကရယူခဲ့တဲ့တချို့အချက်လက်တွေနဲ့ပတ်သက်ပြီးဖုန်းထဲဘယ်လိုရောက်နေလဲဆိုတာကိုဖုန်းပိုင်ရှင်တင်တောက်တွေကိုယ်တိုင်မသိတာရှိတယ်လို့တင်တောက်တွေရဲ့ရှေ့နေကပြောပါတယ်။လာမယ့်မေလ28ရက်နေ့မှာရုံးချင်းထပ်မံခေါ်ယူထားပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာကျင်းနီတပ်တုတွင်တစ်ခုပိတ်ဖို့တောင်းဆိုဆန္ဒပြမှုကိုရဲတွေကပြစ်ခတ်ခဲ့လို့၉ရက်ထက်မနည်းသေဆုံးခဲ့ပါတယ်။ဒီဗြိတိန်နိုင်ငံအခြေစိုက်တပ်တုတွင်ကုမ္ပဏီကြီးပိုင်း Starlight ကျင်းနီတန်ရကျိုးဆက်ယုံပတ်ဖို့လာနေချီဆန္ဒပြနေရကအခုလိုမျိုးအကြမ်းဖက်မှုဖြစ်ခဲ့တာပါ။ဆန္ဒပြသူ9000လောက်ကိုရဲတွေကလက်ကင်တုပ်တွေမျက်ရည်ရိုးပုံးတွေနဲ့လူစုခွဲခဲ့ပေမဲ့မထိရောက်တဲ့အတွက်ချီအစ်စ်နဲ့ပြစ်ခတ်လူစုခွဲတာလို့ရဲအရာရှိတယောက်ကပြည်သူ့တင်ဌာနကိုပြောခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်စုမြတ်မွန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလှော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံသတင်းတွေကိုမတင်ဆက်ခင်မှာနိုင်ငံတကာသတင်းတစ်ပုဒ်ကိုအရင်နားဆင်ရပါမယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံမှုစီစဉ်ထားတဲ့ကိစ္စဟာမရည်မရာဖြစ်နေပါတယ်။စီစဉ်ထားတယ်လို့ဇွန်လ12ရက်နေ့မှာဖြစ်မလာခဲ့ရင်လည်းနောက်ပိုင်းမှာဖြစ်လာနိုင်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမ္မတထရမ့်တို့အင်ပီရိုမာမနေ့ကတွေ့ဆုံခဲ့တော့မြောက်ကိုရီးယားအရေးကိုပြောဆိုခဲ့ကြပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတဲ့စေအလေးချင်းမှုတွေကိုမကြခင်တုန်းကပြုလုပ်ခဲ့တာကြောင့်အခုလာမယ့်ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဆုံကြဖို့စီစဉ်ထားတဲ့မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှစ်ဦးထိပ်သီးဆွေးနွေးပွဲကိုဖျက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ခဲ့ပြီးတော့ရပ်ပိုင်းကြမှာပဲတောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာအမေရိကန်ကိုရောက်လာခဲ့ပါတယ်နေတော့ကအင်ပီရိုမှာသမ္မတနှစ်ဦးတို့တွေ့ဆုံပြောဆိုခဲ့ကြပြီးတော့ပူးတဲ့သတင်းစာရှင်းလင်းပွဲကိုလည်းလုပ်ခဲ့ကြပါတယ်။မြောက်ကိုရီးယားနဲ့ထိပ်သီးဆွေးနွေးပွဲကအခုမဖြစ်ရင်လည်းနောက်မှဖြစ်လာနိုင်ပါတယ်လို့သမ္မတထရမ့်ကပြောပါတယ
်။ If it doesn't happen maybe it'll happen later. Maybe it'll happen at a different time.
စီစဉ်ထားလို့အခုမဖြစ်ရင်နောက်ပိုင်းမှာဖြစ်လာနိုင်ပါတယ်။ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဖို့ကျွန်တော်တို့ပြောထားပါတယ်။အဲ့ဒါဖြစ်မဖြစ်ဆိုတာခင်ဗျားတို့မကြခင်သိရပါလိမ့်မယ်။မြောက်ကိုရီးယားဟာအောင်မြင်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက်အခွင့်အလမ်းကြီးရှိနေပါတယ်။ဒီခွင့်လန်းကိုသူတို့အမိရယူသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုသူတို့လှုပ်ချင်သလားမလှုပ်ချင်ဘူးလားဆိုတာကိုကျွန်တော်တို့မကြခင်တွေ့ရပါလိမ့်မယ်။အခုတွေ့ဆုံမှုကမြောက်ကိုရီးယားရဲ့အတွက်ရောကမ္ဘာအတွက်ပါအမတမအရေးကြီးတဲ့ခွင့်လန်းတစ်ရပ်ပါ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့လုံခြုံရေးအတွက်အာမခံချက်ပေးပါတယ်လို့လည်းသမ္မတထရမ့်ကပြောပါတယ
်။ I will guarantee his safety. Yes. We will guarantee his safety.And we've talked about that from the beginning.
သူ့လုံခြုံရေးအတွက်ကျွန်တော်အာမခံပါတယ်။ဒါကိုကျွန်တော်အစကတည်းကပြောထားပါတယ်။သူ့အတွက်လုံခြုံမှုရှိမယ်။သူစိတ်ချမ်းသာရမယ်။သူ့နိုင်ငံချမ်းသာလာမယ်။သူ့နိုင်ငံကပြည်သူတွေဟာအလို့အမတန်ကြိုးစားတဲ့လူတွေဖြစ်ပြီးနိုင်ငံကလည်းကြွယ်ဝနိုင်တဲ့ရေကန်မြေကန်တွေရှိတယ်။တောင်ကိုရီးယားနိုင်ငံကိုပဲကြည့်လိုက်ပါ။ကျွန်တော်တို့တောင်ကိုရီးယားကိုဒေါ်လာတွေထရီလီယံနဲ့ချီးပြီးတော့နှစ်ပေါင်းများစွာကူညီလာခဲ့တာကိုမမေ့ပါနဲ့
။မြောက်ကိုရီးယားနဲ့အမေရိကန်တို့ဆက်ဆံခဲ့ကြတဲ့အချိန်တိုတိုတွင်းမှာအတွေ့အကြုံကောင်းတွေရတဲ့အကြောင်းအမေရိကန်ဘက်ကဖမ်းခံထားတဲ့သူ၃ဦးပြန်လွတ်လာပြီးတော့မိသားစုတွေနဲ့ပြန်တွေ့ဆုံပျော်ရွှင်နေကြတဲ့အကြောင်းနဲ့မြောက်ကိုရီးယားနဲ့အခုလိုလှုပ်ဖြစ်တဲ့ဆက်ဆံရေးဟာရေရှည်ဖြစ်သွားမဲ့ဆက်ဆံရေးလို့လည်းမျှော်လင့်ရတယ်လို့သမ္မတထရမ့်ကဆိုပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ပေါ်မှာလည်းသမ္မတထရမ့်ကယုံကြည်မှုအပြည့်အဝရှိနေပြီးတော့မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးရေးမှာသမ္မတမွန်ဘက်ကပုံစံမတူတဲ့ချင်းကပ်မှုရှိနေပြီးသဘောတူညီမှုတွေရဖို့လည်းသူကအင်တန်လိုလားနေတဲ့အကြောင်းသမ္မတမွန်ဟာကိုရီးယားကျွန်းဆက်တစ်ခုလုံးကောင်းမွန်ရေးကိုအင်မတန်ဖြစ်မြောက်စေချင်တဲ့ပုံကိုဖြစ်တယ်လို့လဲသမ္မတထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကလည်းဇွန်လ10ရက်နေ့စင်ကာပူမှာတွေ့ဆုံကြမဲ့ထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်ဘက်ကလှုပ်ရှားရှိရာတွေကိုဆက်ပြီးတော့လုပ်နေတဲ့အကြောင်းဆွေးနွေးပွဲဖြစ်မဖြစ်ဆိုတာကြိုတင်မခန့်မှန်းနိုင်ပေမဲ့လည်းနောက်ဆုံးမှာတော့တွေ့ဆုံကြရမယ်ဆိုတာကိုယုံကြည်ထားတယ်လို့နောက်ဆုံးမှာတော့တွေ့ဆုံကြရမယ်ဆိုတာကိုယုံကြည်ထားတယ်လို့မနေ့ကကျင်းပတဲ့နိုင်ငံသား၏ဌာနသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုတော့မြန်မာသတင်းတွေကိုထုတ်လွှင့်ပေးပါတော့မယ်။စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးကျော်ဝင်းနှုတ်ထက်စွာတွင်နေဆိုတဲ့သတင်းထွက်ပေါ်နေပေမဲ့အဲ့ဒီကိစ္စကို NLD ပါတီအနေနဲ့မသိပါဘူးလို့ပါတီရဲ့ပြောခွင့်ရသူဒေါက်တာမြို့အောင်ကပြောပါတယ်။ဒါပေမဲ့ရပ်ပိုင်းအတွင်းဝန်ကြီးအပြောင်းလဲတွေရှိနိုင်တဲ့အတွက်စောင့်ကြည့်ဖို့လည်းသူကပြောပါတယ်။အဂရိလိုက်စားမှုနဲ့ဆွတ်ဆဲချက်တွေနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးကျော်ဝင်းနဲ့တားဖြစ်သူတို့ကိုမေးမြန်းစစ်ဆေးခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးနောက်ဆုံးသိထားသမျှကိုမတ်စုမြတ်မုံကပြောပြပါလိမ့်မယ်ခင်ဗျာ။
စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့သားဖြစ်သူတို့ကိုအထူးစောင့်ဆန်းစစ်ဆေးရေးဦးစီးဌာနစသုံးလုံးနဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးမှုတွေလုပ်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးသတင်းတစ်ပတ်လောက်အကြာမှာဝန်ကြီးဦးကျော်ဝင်းနှုတ်ထွက်စာတင်နေဆိုတဲ့သတင်းထပ်ပြီးတော့ထွက်လာခဲ့တာပါ သူနှုတ်ထွက်စာတင်တယ်ဆိုတာကို NLD ထိပ်ပိုင်းတာဝန်ရှိသူတယောက်ကတော့အလွတ်သဘောဟုတ်မှန်တယ်လို့ပြောပေမဲ့တခြားကတီးခြားအတည်ပြုချက်မရပါဘူးအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်နေတဲ့ကိစ္စမဟုတ်ပါတီအနေနဲ့တိတိကျကျမသိဘူးလို့ NLD ပြောခွင့်ရဒေါက်တာမြို့အောင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တကယ်တော့ဟုတ်ရင်တော့သူတရားဝင်ကြေညာချက်ထွက်မှာပဲရှိတာကျွန်တော်တို့ကပါတီရတယ်ဆိုင်ပါတယ်သူကအုပ်ချုပ်ရေးပိုင်းရောက်သွားတဲ့အခါကျတော့ကျွန်တော်လမ်းကြောင်းလည်းမတူပါဘူးခင်ဗျာသူအုပ်ချုပ်ရေးအရာဒီပြောင်းလဲဖို့လိုတယ်ဆိုရင်ဒီအုပ်ချုပ်ရေးပိုင်းကနေပြီးတော့เนาะကျွန်တော်တို့ဒီစီမံသွားမှာပါအဲကျွန်တော်တို့ကြတော့ကျွန်တော်တို့ပါတီပိုင်းမှာကြတော့တို့ဒီကိစ္စတွေလုံးဝကိုကျွန်တော်တို့တင်ပြထားတာမရှိတော့ကျွန်တော်တို့အမှန်ကြီးမသိပါဘူးခင်ဗျာ
အတည်ပြုချက်မရပေမဲ့စီမံဘဏ္ဍာဝင်ကြီးဦးကျော်ဝင်းဟာ February လတုန်းကတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ကိစ္စနဲ့ပတ်သက်လို့စစ်ဆေးခံနေရတာလို့တချို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်တရုတ်နဲ့မြန်မာကြားစီးပွားရေးရင်းနှီးမြှုပ်နှံမှုအတွက်ဆွေးနွေးခဲ့ကြတဲ့ဝင်ကြီးဦးကျော်ဝင်းရဲ့ခီးစဉ်အတွင်းမှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်အများအပြားလဲတရုတ်နိုင်ငံကိုလိုက်ပါသွားခဲ့တာပါအာဂရီလိုက်စားမှုနဲ့စစ်ဆေးခံရတဲ့ဆိုတဲ့နေရာမှာဝင်ကြီးဦးကျော်ဝင်းနဲ့တားဖြစ်သူအဖြစ်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးတော့စစ်ဆေးခံနေရတယ်လို့စီးပွားရေးအတိုင်းအဝိုင်းကသိရပါဗျ။သူတို့စစ်ဆေးခံနေရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဖွဲ6ဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ23ရက်နေ့ကသတင်းထုတ်ပြန်ပါတယ်။တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းမှုဆက်ရှစ်မှုကိုလုပ်နေတယ်လို့အဲ့ဒီထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စစ်ဆေးစဲအချိန်မို့လျှို့ဝှက်ထားဖို့လိုတဲ့အတွက်အသေးစိတ်မထုတ်ပြန်နိုင်သေးဘူးလို့လည်းဖော်ပြထားပါတယ်။NLD ပါတီရဲ့စီကံချင်းတဲ့အဖွဲ့အနေနဲ့တော့ပြည်ထောင်စုအဆင့်တာဝန်ရှိသူတွေကိုစစ်ဆေးနေတာမျိုးမရှိဘူးလို့ပါတီပြောခွင့်ရဒေါက်တာမျိုးအောင်ကပြောပါတယ်
။ဟုတ်ကဲ့ပြည်ထောင်စုအဆင့်ဒီတာဝန်ရှိတဲ့လူတွေကိုဦးကြီးချုပ်ကနေပတ်သက်ပြီးတော့ကျွန်တော်တို့မှစစ်ဆေးနေရမလို့တော့ရှိပါဘူး
။ NLD အစိုးရအဖွဲ့အတွင်းမှာဝင်ကြီးအပြောင်းလဲရှိနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒေါက်တာမျိုးအောင်ကတော့ရပိုင်းအတွင်းမှာထူးခြားမှုရှိနိုင်တယ်လို့အခုလိုပြောပါတယ်
။ဘူလောဇေရောကျွန်တော်တို့အော်မပြောနိုင်ပါဘူးခင်ဗျာကျွန်တော်တို့ရဲ့ဥညံဝင်ရကျွန်တော်တို့ရဲ့ဟိုဝါရင်းကျွန်တော်တို့ဟိုလုံမှုကအပေါ်မှာဖြစ်ပါတယ်အဲ့တော့သူကကျွန်တော်တို့ကပို့ပြီးတော့ခင်းချက်နဲ့ပြည်စုံနိုင်တဲ့အတွက်သူပြောထားတယ်လို့ပဲနော်ရဲ့အမိငယ်တော့စောင့်ကြည့်ရင်တော့သုံးပြထူးရမလို့ခင်ပါတယ်ဟိုဝင်းကြီးအကြောင်းလေးနဲ့ပတ်သက်ပြီးဥညံဝင်ပြောထားတာလည်းရှိပါတယ်နော်ဟိုလုံမှုကအပေါ်မှာဖြစ်တဲ့ဥညံဝင်ပြောတဲ့နဲ့ရပိုင်းတော့စောင့်ကြည့်ပြည်စုံပါတယ်
အရင်အစိုးရလက်ထက်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2018ခုနှစ်ကအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖြစ်နဲ့ပြောင်းလဲဖွဲ့စည်းပြီးတော့ပြည်ထောင်စုဝန်ကြီးဟာဦးအောင်ချီကိုဥက္ကဋ္ဌအဖြစ်တာဝန်ပေးခဲ့ပါတယ်။သမ္မတသည်ဦးဝင်းမြင့်ကလည်းအာဂရီလိုက်စားမှုကိုထိထိရောက်ရောက်လှုပ်သွားမယ်လို့သမ္မတတာဝန်ယူချိန်မှာကတိပေးထားပါတယ်။ဒီတော့ NLD အစိုးရအနေနဲ့အာဂရီလိုက်စားမှုတွေကိုဘလောက်အတိုင်းအတာထိလှုပ်ဖို့ပြင်ဆင်ထားပါသလဲ
။ကျွန်တော်တို့ဒီအခြေအနေပြည်သူရရတော့ကျွန်တော်တို့ကအကောင်းဆုံးလုပ်နိုင်တာတော့အုံလုံးလုပ်သွားမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာကျွန်တော်တို့မှာကကျွန်တော်ငကိုရီယာချမှတ်ထားတဲ့ဥရီတွေနဲ့အညီလုပ်ဆောင်ရတယ်ဥမာဆိုဝန်ထမ်းကိုအရေးယူမယ်ဆိုလဲဒီပြည်သူဝန်ထမ်းဥရီအရာကျွန်တော်ကစဉ်းစားရပါတယ်အဲ့တော့ဥရီနဲ့အညီပဲလုပ်ပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီဥရီယာခွင့်ပြုဘလောက်တော့အညီကျွန်တော်အများဆုံးလုပ်ဆောင်သွားမယ်လို့ပြောနိုင်ပါတယ်
အနာအလွဲသုံးစားလုပ်ပြီးအာဂရီလိုက်စားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ FDA အစာအသောက်နဲ့ဆေးဝါးကိုယ်ကယ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူခဲ့ပါတယ်ရှင်
။မဆုမြတ်မောပြောပြတော့တာပါ။အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေဆက်အောင်ပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အကြမ်းဖက်မှုတွေဖြစ်ပွားရမှာမြန်မာစစ်တပ်ကနေမီရှင်းလင်းရေးလုပ်ခဲ့တယ်လို့အာစာခေါ်ရိုဟင်ဂျာအကြမ်းဖက်ဖွဲ့ကလည်းဟိန္ဒူဘာသာဝင်ဒါဇင်ပေါင်းများစွာကိုရရဆက်ဆက်တပ်ဖြတ်ခဲ့တယ်လို့ Amnesty International အဖွဲ့ကြီးကအင်ကာနီမှာစီရင်ခံစာတစ်စောင်ထုတ်ပြန်ပြီးတော့ပြောဆိုလိုက်ပါတယ်။အခုလိုနှစ်ဖက်စလုံးကကျူးလွန်ခဲ့ကြတဲ့အကြမ်းဖက်မှုတွေကိုအရေးယူနိုင်မှုအတွက်ရခိုင်ပြည်နယ်ကိုသတင်းမီဒီယာတွေနဲ့စုံစမ်းစစ်ဆေးအဖွဲ့တွေလွတ်လွတ်လပ်လပ်တွားရောက်ခွင့်ပြုဖို့လည်းအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာလက်နက်ကိုင်အုပ်စုကလူပေါင်းများစွာကိုအစုလိုက်ပြုံလိုက်တပြတ်ခဲ့တဲ့ဆိုတဲ့တသက်အထောက်ထားသည့်တွေတွေ့ရှိရတယ်ဆိုတဲ့ခေါင်းကြီးနဲ့ Amnesty International အဖွဲ့ကြီးကအင်ကာနေကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ဒေသအနောက်ပိုင်းရှိခမောင်းစိတ်ကြီးရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ဦးကလေး23ဦးနဲ့အသက်10နှစ်အောက်အရွယ်ကလေး14ဦးတို့ကို American Rohingya Salvation Army ကအာစာအကြမ်းဖက်အဖွဲ့ကရဲ့ဆက်ဆက်တပ်ဖြတ်ခဲ့တဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ Amnesty International နဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံစလုံးမှာတွားရောက်တွေ့ဆုံမိ мян ခွင့်တွေရခဲ့တယ်လို့ Amnesty International ရဲ့အစီရင်ခံစာပြုစုသူထဲမှာပါဝင်တဲ့ Matthew Wells က VOA ကိုပြောပါတယ်
So we conducted interviews on both sides of the border. We interviewed some of the Hindu women who survived the massacre way back in September of last
year. ကျွန်တော်တို့ကနေဆက်နှစ်ဖက်စလုံးမှာတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။အာဆာအကျန်းဖက်အဖွဲ့ရဲ့တပ်ဖြတ်မှုတွေကိုလေ့လာခွင့်ရခဲ့ပါတယ်။အာဆာအကျန်းဖက်အဖွဲ့ရဲ့တပ်ဖြတ်မှုဘေးကနေပြီးတော့လွတ်မြောက်လာခဲ့တဲ့ Hindu အမျိုးသမီးတချို့ကိုပြီးခဲ့တဲ့စက်တင်ဘာလကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာတွေ့ဆုံခွင့်ရခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းတုန်းကတော့ရခိုင်ပြည်နယ်စစ်တွေမှာအကြမ်းဖက်မှုတွေဘေးကနေလွတ်မြောက်လာကြတဲ့ဟိန္ဒူဘာသာဝင်တွေမျိုးခမီးစတာတွေကိုမေးမြန်းခွင့်ရခဲ့ပါတယ်ပြောပြချက်တွေကခိုင်လုံနေတာကိုတွေ့ရပါတယ်သူတို့ကိုတိုက်ခိုက်တဲ့ရွာနာကရိုညာတွေကိုသူတို့မှတ်မိနေကြတာကိုတွေ့ရပါတယ်ဟိန္ဒူမျိုးသမီးတွေပြောပြတာကရခိုင်ပြည်နယ်မှာရှိတဲ့တချို့ကျွာတွေမှာအာဆာအဖွဲ့ကတိုက်ခိုက်ခံကြရသူတွေပြောတာတွေနဲ့ကန့်ညင်နေတာကိုတွေ့ရပါတယ်ဒီချက်လက်တွေကိုစုပေါင်းပြီးတော့အလောင်းတွေကိုပြစ်မှုဆိုင်ရာစေပညာပိုင်းရစစ်ဆေးတွေ့ရှိလာတဲ့အထောက်အထားတွေနဲ့ပေါင်းပြီးတော့ခိုင်လုံနာကိုတွေ့ရပါတယ
်ခုလို MNC ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်မြောက်ပိုင်းမှာသတင်းဖော်ပြခြင်းနည်းပါနေတဲ့အာဆာအကြမ်းဖက်ဖွဲ့ရဲ့ရက်စက်မှုတွေအကြောင်းမိမောင်းထုတ်ပြရာရောက်တယ်လို့လည်း MNC ကပြောပါတယ်ဒါပေမဲ့ MNC နေနဲ့ဒီအစီရင်ခံစာပြုစုရမှာမြမအာနာပိုင်တွေဘက်ကအခင်းဖြစ်ပွားရာအနောက်ခမောင်းစီကြီးပါကိုတော့ရောက်ခွင့်မပြုခဲ့ပဲစစ်ထွေမှသာဟိန္ဒူတွေနဲ့တွေ့ဆုံခွင့်ပေးခဲ့တယ်လို့ MNC ကထောက်ပြခဲ့ပါတယ် Matthew Wells က
So MNC you know we have repeatedly asked for authorization to go to Northern Rakhine State and unfortunately so far the Myanmar authorities have
MNC International နဲ့မြောက်ပိုင်းရခိုင်ပြည်နယ်ကိုရောက်ခွင့်အကြိမ်ကြိမ်တောင်းခဲ့ပေမဲ့လည်းမြန်မာအာဏာပိုင်တွေဘက်ကခွင့်မပြုခဲ့ပါဘူးစုံစမ်းစစ်ဆေးမှုတွေကိုရောအထောက်အထားတွေကိုပါလုပ်ခွင့်မပြုခဲ့ပါဘူးကျွန်တော်တို့ကစစ်တွေကိုတွားခဲ့ပါတယ်အဲ့ဒီကိုရခိုင်မြောက်ပိုင်းကဟိန္ဒူ90လောက်ကိုခေါ်ပြီးသူတို့တူးချင်းစီရဲ့အဖြစ်အပျက်တွေကိုတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းကိုတော့တွားရောက်ခွင့်မပြုခဲ့ပါဘူး။ဒီစီရင်ခံစာကိုကြည့်ချင်းအဖြစ်စုံစမ်းစစ်ဆေးခွင့်ပေးဖို့အရေးကြီးတာကိုပြသရရောက်နေပါတယ်။ကျွန်တော်တို့ဒီသတင်းကိုလိုက်နေတာလနဲ့ချီပြီးတော့ကြားပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့လကမှတွေ့ဆုံခွင့်ရခဲ့တာဖြစ်ပါတယ်။တကယ်ဖြစ်ပွားတဲ့နေရာကိုရောက်သွားမယ်ဆိုရင်တော့အမှန်ကိုပို့ပြီးတော့ဖော်ထုတ်နိုင်မှာပါ။
ကလိုအာဆာရိုဟင်ဂျာအကြမ်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုတွေပေါ်ထိထိရောက်ရောက်အရေးယူနိုင်ဖို့စုံစမ်းစစ်ဆေးမှုတွေပြုနိုင်ဖို့အရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်ကိုတိမ့်နဲ့ချီထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့အနေမြေရှင်းလင်းရေးလုပ်ရတွေနဲ့ပတ်သက်လို့လည်းတိတိကျကျအရေးယူနိုင်ဖို့အရေးကြီးတဲ့အတွက်ကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတကာအဖွဲ့အစည်းတွေပါဝင်ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုတွားရောက်ခွင့်ပြုတင်တယ်လို့ MNST ကတိုက်တွန်းပါတယ်
So if the Myanmar authorities are serious about the full extent of ARSA's crimes being documented, they need to allow unfettered access so that all abuses, all human rights violations...
မာဆွာအနေနဲ့အာဆာအကြမ်းဖက်အဖွဲ့ရဲ့ကျူးလွန်မှုတွေအကြောင်းအခိုင်အမာမတန်းတင်ပြီးတော့ထိရရောက်ရေးယူစေခြင်းနဲ့ဆိုရင်အခင်းဖြစ်ပွားတဲ့နေရာကိုအကန့်အသတ်မရှိသတင်းမီဒီယာအဖွဲ့တွေနဲ့စုံစမ်းစစ်ဆေးအဖွဲ့တွေကိုတောက်ခွင့်ပြုတင်ပါတယ်။အလားတူပဲအာဆာအဖွဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ရမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေဟာနိုင်ငံတကာအစိုးရရိုညာတွေကိုလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရရောက်တဲ့အတွက်လဲဒီနှစ်ဖက်စလုံးကကျူးလွန်သူတွေကိုအရေးယူနိုင်မှုအပြည့်အဝစုံစမ်းစစ်ဆေးနိုင်မှုသတင်းတောက်တွေ Amnesty လိုနိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အစည်းတွေကိုအဲ့ဒီနေရာတွေကိုတွားရောက်ခွင့်ပြုတင်ပါတယ
်မကြတိမီကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာမကြတိမီကကျင်းပခဲ့တဲ့စီဝေးဝဲတွင်မှလေကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တူစွန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အာဆာအကြမ်းဖက်သမားတွေရဲ့လုပ်ရက်တွေကိုလည်းနိုင်ငံတကာကစုံစမ်းစစ်ဆေးတင်တယ်လို့လည်းတိုက်တွန်းခဲ့ပါတယ်ရှင်
။ဒေါ်လာလတ်တန်ပြောပြတော့တာဖြစ်ပါရခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကမုတ်တုံရာသီမုတ်တုံမုတ်တံကိုကြောက်မြေပြိုမှုတံကိုစပြီးတော့ကြုံနေကြပြီဖြစ်ပါတယ်ဒုက္ခသည်တသိန်းခွဲရေကြီးရေချမ်းတဲ့အန္တရာယ်ကြုံနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်ဒုက္ခသည်တွေကိုဘေးကင်းရာရွှေ့ပြောင်းပေးဖို့လည်းဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားနေပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မုတ်တုံရာသီတွေစတင်ဝင်ရောက်လာချိန်မှာပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကထောင်နဲ့ချီတဲ့ရွန်ဂျာဒုက္ခသည်တွေဘေးဒုက္ခတွေနဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်က အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Latest reporting indicates that more than 7,000 people were affected by storms or landslides in the week of 7 to the 14th of May alone.
အခုနောက်ဆုံးရလာတဲ့သတင်းတွေအရဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည် 9,000 ကျော်လောက်ဟာမုတ်တုံရာသီစတဲ့မေလ9ရက်နေ့ကနေပြီးတော့14ရက်သတင်းပတ်ထဲမှာပဲ။မိုးသက်မုန်တိုင်းတွေဒါမှမဟုတ်မြေပြိုတဲ့တံတွေကိုခံရပါတယ်။ကော့ဆက်ဘဇာဒေသမှာဆိုလို့ရှိရင်မိုးရေက10ပေလောက်တင်နေတာမို့စောက်ဦးပေါင်း883ခုနဲ့ဒုက္ခတွေတသိန်းခွင့်ကနေပြီးတော့2သိန်းလောက်ရေကြီးရေရှမ်းပြီးတော့မြေပြိုတဲ့ဒဏ်ခံရမယ့်အနေအထားမှာရှိနေပါတယ်။အဲ့ထက်ကဒုက္ခတွေ2000ခွဲရဲ့အခြေအနေကပိုဆိုးပါတယ်
။ဒါကြောင့် IOM နိုင်ငံတကာရှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ် OHCHR လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအပါအဝင်ကုလသမဂ္ဂအဖွဲ့တွေဟာဒုက္ခတွေရေမုတ်တုံရာသီဒဏ်ခံစားမှုရောပါစေဖို့အတွက်ပိုးပြီးစူးစမ်းလှုပ်ဆောင်ပေးနေတယ်လို့လည်းပြောပါတယ်။ဒါပေမဲ့ဒုက္ခသည်တွေအတွက်လုံခြုံစိတ်ချရတဲ့ခိုလုံစရာနေရာကလုံလုံလောက်လောက်မရှိတဲ့အတွက်ကုလသမဂ္ဂအနေနဲ့ကူညီမှုတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းနဲ့သူတို့ကိုဘင်္ဂလားဒေ့ရှ်အစိုးရကကုန်းတွင်းပိုင်းကိုယာယီပြောင်းရွှေ့ပေးနိုင်ရင်ကောင်းမယ်လို့လည်းပြောပါတယ်။
The Bangladesh has been dealing with monsoons annually and has developed experience in these matters. However, the situation present in the refugee camp is unique.
Bangladesh နိုင်ငံဟာနှစ်စဉ်နှစ်တိုင်းမုတ်တုံမိုးအနေကိုရင်ဆိုင်နေရပြီးတော့ဒါအတွက်တွေ့ကြုံတချို့လည်းရနေပါပြီ။ဒါပေမဲ့ဒုက္ခသည်စခန်းတွေရဲ့လက်ရှိအခြေအနေကအနေထားအရရောပမာဏအရပါမကြုံစဘူးထူးခြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာတိုင်ဝမ်ကလည်းအနေရကြုံနေရတဲ့ဒုက္ခသည်တိုင်ဝမ်ကိုကာကွယ်ပေးဖို့ကူညီပေးဖို့လုပ်နေကြပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေကိုကုန်းတွင်းပိုင်းမြေပြတ်နေရာမှာယာယီရွှေ့ပြောင်းပေးနိုင်မယ်ဆိုရင်တော့သိကောင်းမှာပါပဲ
။ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာ IOM အဖွဲ့က Joe Millman ကတော့မုတ်တုံမိုးကြောင့်ရေကြီးရေရှမ်းတဲ့ဒဏ်ခံစားနေရတဲ့ဘင်္ဂလားဒေ့ရှ်ကျေးရွာတွေနဲ့ရွန်ဂျာဒုက္ခသည်တွေအတွက်သူတို့အဖွဲ့ရဲ့လှုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်ပြီးအင်ကာနဲ့ Geneva ကုလသမဂ္ဂရုံးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
In Cox's Bazar, I understand that we've undertaken starting today a major canal dredging and renovation project.
Cox's Bazar မှာကျွန်တော်တို့စလုပ်နေတာကတော့ပင်မတူးမြောင်းကြီးကိုပြန်ဆယ်ပြီးပြုပြင်နေတဲ့စီမံကိန်းပါ။ဒါဟာဘင်္ဂလားဒေ့ရှ်တောင်ပိုင်းကဒေသခံတွေနဲ့ဒုက္ခသည်တွေမုတ်တုံမိုးကြောင့်မကြခင်မှာပဲအကြီးအကျယ်ကြုံလာရနိုင်တဲ့ရေကြီးရေရှမ်းတဲ့ဒဏ်ကိုကာကွယ်ဖို့ဖြစ်ပါတယ်။ Cox's Bazar ကဥခိယဒေသမှာရှိတဲ့ငါးမိုင်ခွဲကျော်ရှိတဲ့တူးမြောင်းဟောင်းကြီးကိုရှင်းပြီးတော့ပြန်ပြုပြင်ပေးနေတာပါဒီဒေတာဟာမိုးတိတ်များလာရင်ရေကြီးတဲ့ဒဏ်ခံကြရတာမဟုတ်ဒါကိုကာကွယ်နိုင်အောင်တူးမြောင်းကနေရေစီးကောက်မှုလုပ်ပေးနေတာဖြစ်ပါတယ
်ဒီစီမံကိန်းဟာ IOM ကအဲ့ဒီဒေတာရင်းဆောင်ရွက်နေတဲ့စီမံကိန်းအများအပြားတွေကတစ်ခုဖြစ်ကြောင်းလည်းပြောပါတယ် IOM အဖွဲ့ကလှုပ်ဆောင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးစီမံကိန်းအတွက်ဒေတာကန်ဘင်္ဂလားဒေ့ရှ်အလုပ်သမား90ကိုပါငှားညံပြီးလှုပ်ဆောင်နေတာပါဒီစီမံကိန်းတွေကနေမုတ်တုံရာသီမှာရာသီဥတုဒဏ်ပိုးပြီးခံနိုင်ရရှိစေဖို့အတွက်တရားတွေလမ်းတွေဖောက်လုပ်ပေးတာတွေရေမရှမ်းအောင်ကြိုးတင်ကာကွယ်တာတွေနဲ့တောင်ဆောင်တွေပြိုမချစေဖို့ကာကွယ်ပေးတာမျိုးတွေကိုအဓိကထားပြီးဆောင်ရွက်ပေးနေတာဖြစ်ပါတယ်။ Cox's Bazar တောင်ပိုင်းမြို့နယ်ခွဲတစ်ခုဖြစ်တဲ့ Technaf ကဒုက္ခသည်စခန်းတွေမှာဆောက်လုပ်ရေးအတွက်အချိန်မြင့်တင်ပေးဖို့ပါ IOM ကလှုပ်ဆောင်နေသလိုဒုက္ခသည်တွေလိုအပ်နေတဲ့အရေးပေါ်ပစ္စည်းတွေဖြစ်တဲ့တပေါ်လင်တွေဝါတွေလို့ဆောက်လို့ရပစ္စည်းတွေအစားအစားတောက်ရည်တန်းနဲ့ဆေးပစ္စည်းတွေကိုပါရရှိအောင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်
။ဒေါက်ကင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ VOA American တန်ကဘော်ရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကုစုရေမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်မေလ23ရက်ဘူရူးနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းလိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505ဘာတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook နဲ့မြန်မာပိုင်းစီစဉ်ရဲ့ website ဖြစ်တဲ့ bambis.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ဥရောပပဲလာလားအမေရိကပဲလာလားမြန်မာပြည်ကလူဖွံ့ဖြိုးမှုအခြေအနေအင်မတန်ကိုစိုးရွားနေတဲ့နိုင်ငံတစ်ခုဖြစ်တဲ့တွေ့
ဒါကတော့တရိုက်လီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်အဲ့လိုပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာကောင်းလို့တင်ပြထားတဲ့အစီအစဉ်နာနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောင်းလို့တင်ပြပေးပါမယ်မြန်မာကိုကူညီဖို့ကုလသမဂ္ဂကိုကူညီကြပါဆိုတဲ့ခေါင်းစဉ်နဲ့ဒီ Enterprise သတင်းစာမှာဆောင်းမရှင် Modern B Patterson ရေးသားထားတဲ့ဆောင်းမကိုကောက်နှုတ်တင်ပြပေးပါမယ်။ပြီးခဲ့တဲ့လအတွင်းကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကဆွစ်ဇာလန်တန်တမန် Christian Schreiner Bagener ကိုမြန်မာနိုင်ငံဆိုင်ရာကုလအထူးတန်တမန်အဖြစ်ခန့်အပ်လိုက်ပြီးတော့ကာလကြာရှည်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ပြည်တွင်းရေးပဋိပက္ခကိုအဖြေရှာဖို့နဲ့လူ့권ရေးအခြေအနေတွေကိုမြင့်တင်ပေးဖို့အတွက်ကဏ္ဍတည်တရက်ကိုစတင်လိုက်ပါတယ်။သူမရဲ့တာဝန်ကအရင်လူတွေနဲ့မတူတဲ့ခြားနားမှုတွေရှိလာပါတယ်။အရင်ကကုလရဲ့ဆုံးဖြတ်ချက်မှာပါဝင်တဲ့အချက်တွေထဲမှာစစ်တပ်အနေနဲ့ပြည်သူလူထုရဲ့လူသားချက်တွေကိုလေးစားဖို့ဖြစ်ပေမဲ့အခုနောက်ဆုံးအခြေအနေကတော့ရိုဟင်ဂျာအရေးပြဿနာကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ဖို့ဖြစ်ပါတယ်။မြန်မာအစိုးရအတွင်းမှာကွဲပြားမှုနှစ်မျိုးရှိနေပါတယ်။အခြေခံဥပဒေအရအာဏာရရှိထားတဲ့သူတွေနဲ့ရွေးကောက်တင်မြှောက်ခံထားရသူတွေဖြစ်ပါတယ်။ဗိုလ်ချုပ်တွေစစ်ကြဲရွေးချယ်ထားတဲ့စစ်တပ်ကိုယ်စားလှယ်တွေဟာ2012ခုနှစ်ကနေ2015ခုနှစ်ထိအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရလက်ထက်မှာအဆင်ပြေချောမွေခဲ့ပါတယ်။ဒါပေမဲ့2016ခုနှစ်မှာအာဏာရလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့လက်ထက်မှာတော့အရက်သားတွေနဲ့စစ်တပ်ဘက်ကလူတွေဟာရွေချက်တွေကွဲပြားနေတာကိုပိုးပြီးတော့တွေ့နေရပါတယ်။အတိုက်ခံခေါင်းဆောင်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုတမ်းပြီမှာတကူထွားတဲ့အဖွဲ့အစည်းဖြစ်တဲ့စစ်တပ်နဲ့ပိုးပြီးတော့နီနီကကလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေပေမဲ့သူမအနေနဲ့စစ်တပ်နဲ့အပြူသဘောဆောင်တဲ့ချင်းကပ်လှုပ်ဆောင်မှုတွေဟာအောင်မြင်မှုမရပါဘူးအဓိကရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းကပြဿနာမျိုးတွေညီညာရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့နေရာမှာထိထိရောက်ရောက်ညှိနှိုင်းဆောင်ရွက်နိုင်တဲ့အနေအထားမျိုးမရှိပါဘူးတိုင်းဒေသလူမျိုးစုတွေနဲ့အစိုးရကြားနဲ့နဲ့ချမ်းချမ်းသဘောထားကွဲလွဲမှုတွေရှိနေပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲအကြီးစားတွေဖြစ်ပွားနေပါတယ်တိုင်းနာခေါင်းဆောင်တွေတော်တော်များများဟာသူတို့ရဲ့လူဖွဲ့စည်းတွေကိုလည်းရိုဟင်ဂျာတွေနီးတူဖိနှိပ်မှုတွေခံရတာပဲလို့ခန်းစားနေကြပါတယ်။အထူးကိုယ်စားလှယ်အသစ်ဘဂနာဟာရိုဟင်ဂျာရေးကိစ္စကိုမြန်မာနိုင်ငံအနေနဲ့ဖြည့်ရှင်းနိုင်အောင်ကုလသမဂ္ဂကအကူအညီပေးဖို့အတွက်ဆောင်ရွက်ပေးရပါလိမ့်မယ်။လူ့권ရေးကိုအလေးထားဆောင်ရွက်ရမှာဖြစ်တယ်လို့အနာဂတ်မြန်မာနိုင်ငံအတွက်နိုင်ငံအတွင်းကမတူကွဲပြားနေကြတဲ့အုပ်စုတွေကမှတူညီတဲ့သဘောထားရရှိဖို့အတွက်ကြားဝင်ဆောင်ရွက်ပေးရမှာဖြစ်တယ်စသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြကြင်နာကတော့မြန်မာနိုင်ငံရဲ့မူရစေးပြဿနာကြောင့်ညီညာရေးဆွေးနွေးပွဲတွေပြုလုပ်ဖို့အတွက်တွန်းအားပေးရရောက်တဲ့အကြောင်းကင်းဦးဝါလော်ဟောင်းရေးသားထားတဲ့ဆောင်းပါးကိုဘန်ကောက်ပို့စ်မှာဖော်ပြထားတာဖတ်ရှုရပါတယ်။နိုင်ငံနေဆက်ကိုဖြတ်ကျော်ပြီးတော့မူရစေးဝါကူးတန်းရောင်းဝယ်နေမှုကိုဖြစ်ရှင်းရလွယ်တော့အောင်အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုတွေကြားမှာညီညာရေးကြိုးပမ်းမှုကိုအရှိန်မြင့်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံကကတိပြုလိုက်ပါတယ်။မူရစီဝတ်တိုက်ဖြည့်ရေးရရှိအောင်မြင်မှုရစေဖို့အရေးဟာညီညာရေးဆွေးနွေးပွဲပေါ်မှာမူတည်နေတာကြောင့်ညီညာရေးဆွေးနွေးမှုတွေကိုအချိန်မြင့်ပြီးတော့လှုပ်ဆောင်သွားပါမယ်ဆိုပြီးမြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကထိုင်းဒုတိယဝန်ကြီးချုပ်နဲ့တရားရေးဝန်ကြီးပရာဂျင်ဂျွန်တောင်းနဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာဂရီပေးပြောကြားလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာပြူရဆက်လက်ပြီးတော့အတန်လွှင့်နေပါရခင်ဗျာအခုဆက်ပြီးတော့နားဆင်ကြရမှာကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ EDM အတုံးနှုံးတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေပါတယ်
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီပဲကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဘောက်ဒီပဲကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပြစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကာယမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူကပြောလာတဲ့ဆိုရင် idiom ဆိုရဲ twice day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့နာနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့အင်္ဂါညတည်းလီလိုက်အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်။ကိုဇော်ဝင်းလိုက်အစီအစဉ်တင်ဆက်ထားတာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA တည်းလီလိုက်အစီအစဉ်ကကြိုဆိုပါရယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုခြင်းတိတိပပမလုပ်ဖဲနဲ့လူသားချင်းစာနာမှုအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရပိုင်းတွင်းကပဲမြန်မာနိုင်ငံကိုလာခဲ့တဲ့ USAID အကြီးအကဲမတ်ဂရင်းကပြောလိုက်တဲ့အကြောင်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာလော်တလော်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ကြားထဲကပဲအခုလိုပေးတယ်ဆိုတာဟာလူခွင့်ရေးချိုးဖောက်မှုတွေကိုအတိမပြုရရောက်သလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေတာကြောင့်ဒီကိစ္စကိုဆွေးနွေးပြတာဖြစ်ပါတယ်ဒီနေရာမှာဖြည့်ဆွတ်ပြောစရာရှိတာကတော့ဒုက္ခသည်တွေပြန်လာရေးအတွက်လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေမြန်မာအစိုးရဘက်ကနေလှုပ်ဆောင်ပေးဖို့လိုတယ်ဆိုတာကိုတော့ဒီ USAID အကြီးအကဲမတ်ဂရင်းကမြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာပြောကြားခဲ့တယ်ဆိုတာပါပဲအခုတော့ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေကိုကျွန်တော်ဒီလိုင်းပေါ်ကိုဖိတ်ခေါ်ချင်ပါတယ်ပထမတော့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်တမ်ပါဒီပသုတေသနအဖွဲ့ကိုစတင်တည်ဆောင်သူဖြစ်ပါတယ်ဒေါက်တာခင်ဇော်ဝင်းဒီလိုင်းပေါ်ရှိပါလားခင်ဗျ
ရှိပါရဲ့ခင်ဗျာဟုတ်ရှိပါရဲ
့ဟုတ်ကဲ့ခင်ဗျာနောက်မတ်ချယ်ရီဇာဟောင်းရှိပါလားခင်ဗျာ
ရှိပါတယ်
ဟုတ်ကဲ့အမျိုးသမီးအခွင့်အရေးနဲ့လူခွင့်အရေးကိစ္စရပ်တွေကိုတက်တက်ကြွကြဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်မတ်ချယ်ရီဇာဟောင်းကတော့နောက်ကိုဇော်မင်းကျော်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဇော်မင်းကျော်ကတော့နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကဖြစ်ပါတယ်အဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးမတ်ချယ်ရီဇာဟောင်းကိုမေးချင်ပါတယ်မတ်ချယ်ရီဇာဟောင်းကမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာလဲပါဝင်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံအပေါ်မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိအနေထားမှာဘက်ပေါင်းစုံကအကူအညီတွေလိုအပ်နေတာကတော့အမှန်ပဲလေဒီအစိုးရဘတ်ဂျက်ထဲမှာကိုကလုံငွေပြနေတာဆိုတော့ဘက်ပေါင်းစုံမှာကျွန်တော်တို့နိုင်ငံတကာရဲ့အကူအညီတွေအများကြီးလိုအပ်နေတာအမှန်ပါပဲဒါပေမဲ့ဟိုစောစောပြောသလိုလူတစ်ဖက်မှာစစ်တပ်ကပြုတ်လုံနေတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲပြောပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေတော့အခုလိုမျိုးအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုအကူအညီပေးမယ်လို့ပြောတာဟာအဲ့ဒီချိုးဖောက်မှုတွေကိုမျက်ကွယ်ပြုရမှာရောက်သလားဆိုပြီးမေးခွန်းထုတ်ဆရာရှိလာလို့ပါဆိုတော့မတ်ချယ်ရီဇာဟောင်းသူမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာဗားရီများလေ့လာမိပါတယ်လေသူတို့အကူအညီပေးမယ်ဆိုတဲ့ပုံစံက
ဟုတ်ကဲ့ကျွန်မဒါနမကြီးအမေရိကန်ဒါနမကြီးဖိတ်တဲ့ဒီနေ့မှာဟိုမတ်ဂရင်းနဲ့လည်းတွေ့တယ်သူရဲ့ delegation သူဒီနေ့ပါလာတဲ့လူတွေနဲ့တွေ့ခဲ့တဲ့အချိန်မှာပြောပြပုံရသဘောပေါက်လိုက်တဲ့အရာတွေကဗားလဲဆိုရင်လက်ရှိအစိုးရကလည်းပဲဒီထက်ကောင်းအောင်အခြေအနေတစ်ခုခုကိုကဘာကိုပြန်နိုင်မှ ဟိုတို့ဒီဟိုချက်ပြီးတော့လူသားချင်းစာနာထောက်ထားမှုတွေဒီဒီဗလော့ပ်မန့်အဲဒီတက်ဖွန်ချင်းမှုတွေတက်ကိုဆက်လက်ပြီးတော့ဟိုပြီးနိုင်မယ်ဆိုတဲ့အရာတော့ဒီပြောလိုက်တာဆရာပြလိုက်တယ်ဆိုလို့ချင်းတာကဒီတိုင်းပဲဘာမှမလုပ်ဘူးအစိုးရကသူ့ဘက်ကနေလို့တူတက်မှုတက်ဖွန်တစ်ခုမပြနိုင်ဘူးဆိုလို့ရှိရင်သူရဲ့ဟိုဟိုလူကြီးထပ်ပတ်မှုကဒီတိုင်းပဲ
ဟိုရည်စင်းတယ်လို့ရှင်းနေမှာဟောဘူးဆိုတဲ့အကြောင်းပေါ့နော်အစိုးရဆိုတာကဒီနေ့တက်လာမယ်မနေ့ကဟိုအစိုးရနဲ့ဆင်းသွားမယ်နောက်တစ်ယောက်တိုင်တက်လာမယ်ဆိုတော့ဒီထဲမှာဒီမိုကရေစီတိုင်းရေးအတွက်ကိုတောက်လျှောက်လုပ်ဖို့လက်ဆောင်နေနိုင်တဲ့လူတွေကသူစိတ်ဆိုင်တွေအဖွဲ့ကြီးဖြစ်တယ်ဆိုတဲ့ဟာတွေကျွန်တော်တို့ဟိုထက်ကတက်စာပြောဖြစ်ပါတယ်ဆိုတော့ဒီအဆင့်ကြောင့်သူတို့ဒီ ဒီယောလာတာအတိတတာယောလာတာတွေ့ရတယ်လေဥရောပအထူးသဖြင့်ဥရောပနိုင်ငံတွေကပေးတဲ့အကူအညီတွေပေါ့နော်ယောလာတယ်ဆိုတော့ CSO တွေ NGO အဖွဲ့အစည်းတွေကြားမှာလည်းအဲ့ဒီအတန်တွေထွက်လာတာများလာတယ်ပေါ့နော်ဆိုတော့
ဟုတ်ကဲ့
အဲ့ဒီအပေါ်မှာရောခင်ဗျာအနောက်နိုင်ငံတွေကအကူအညီပေးတာတွေယော့လာတဲ့ဟာတွေကဘယ်လိုအနေအထားရှိပါလဲဘယ်သူတွေကများဘယ်လောက်ထိများယော့သွားပြီလဲဆိုတော့သိလို့ရပါလား
ခင်ဗျာအရာတော့မသိရသေးပါဘူးဒါပေမဲ့ဘယ်ပေါင်းစုံကနေပြီးတော့ယော့မယ်ဆိုတော့ကျွန်တော်မျှော်မှန်းကြပါတယ်လေဒီနေ့ပဲဥရောပပါလီမန်ကော်မတီကနေပြီးတော့ကြေညာတယ်လေတော့ UK ကဒီနိုင်ငံတွေကပဲပေးနေတဲ့တန် UK Constantine တရားပေါ့ဗျာနော်တန်တရားကိုသူတွေပြန်ပြုံးတတ်မယ်ဆိုတော့ဟိုတလောကဥရောပရောဟောပေါ့လေဒီ UK ပါလီမန်ကနေပြီးတော့သူတို့ Conservative Committee ကနေပြီးတော့ပြန်လာဖို့သူတို့ဖြည့်တင်တဲ့ကြားမှာနောက်ဆုံးအဆင့်ကျတဲ့ခါကျတော့မှဟိုးထက်ပိုင်းကနေပြီးတော့လာမဲ့လွှတ်တော်မှတ်တည်းရဲ့ visa ကိုပိတ်ပါတယ်ဆိုပြီးတော့ပြင်ရိုက်တယ်အဲ့ခါကျတော့သူတို့နေပြုစားပြန်သုံးသပ်မယ်တဲ့ဖြစ်လာတယ်ပေါ့လေနော်ဆိုတော့ဆိုစပြောဆိုပဲဥရောပပဲလာလားအမေရိကပဲလာလားမြန်မာပြည်ကလူဖွံ့ဖြိုးမှုအခြေအနေအမှန်ကိုစိုးရွားနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီကူညီတွေကလုံးနေတာပဲတစ်ဖက်မှာလည်းလူခွေတွေချိုးဖောက်ခံနေရတယ်ဆိုတာဘလို့မှမငင်းတာဘူးဒီနှစ်ခုကလည်းချိန်ဆတော်လိုက်ခဲ့တယ်ဗျအရင်ကစစ်ဆိုးရတယ်ကလည်းဒီတိုင်းပဲညကျွန်တော်ပြောခဲ့ရတာပဲအခုဒီမိုကရေစီဆိုးရဆိုတာဒီတိုင်းဖြစ်နေရတယ်ဗျာသတိစာဝဲနေစရာကောင်းတာပေါ့လေဆိုတော့ဘာပဲပြောလို့ပြောလို့ဒီအခိုင်အရေးတစ်ခုလည်းပဲကြည့်ရဲ့ကြည့်ရဲ့ဆိုးတာဘူးအခုညီကတော့ရော့လိုက်မယ်ဒီရွေးအကူအညီတွေကိုဟိုဘက်ကဆိုတော့ကဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုသူတို့ပြေဖို့မြင်ရတယ်လေ။နော်ဆိုခုဘက်ကမူဝါဒရောဆောင်ရွက်ပုံရောနော်အင်မတန်ကိုရော့ရဲနေမယ်ဆိုတော့ဒီလိုဟာမျိုးတွေဖြစ်နေမှာပဲ။ကျွန်တော်ပြောနေတာအတိအကျလေးပါ။ဘာလဲဆိုတော့ကကျတော့လူအားဖြင့်လူသားချင်းစာနာတဲ့အကူအညီတွေလည်းပြေဖို့လိုတယ်။တစ်ဖက်မှာကလည်းလူခွင့်ချိုးဖောက်မှုတွေလည်းထိမ့်ဖို့လိုတယ်။ဒါကိုလက်ရှိအာဏာရဒီမိုကရေစီဆိုတာကမလုပ်နိုင်ဘူးဆိုလို့ရှိရင်ဒီမိုကရေစီဆိုတာလို့တောင်မှဟောမသိတော့လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုဇော်မင်းကျော်ကိုလေးလိုက်မဖိတ်ခေါ်ချင်ပါတယ်ဆိုတော့ဆိုတော့မတ်ချယ်ရီဇာဟောင်းပြောတဲ့အထက်မှာလည်းပါပါတယ်ဒီဟိုအမေရိကန်အစိုးရအကူအညီပေးတဲ့နေရာမှာသူကဒီတိုင်းပဲဟိုအတလူကြီးဟိုအကူအညီပေးတယ်ဆိုပြီးပေးတာတော့မဟုတ်ဘူးပေါ့နော်တစ်ဖက်ကဒီပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်လူခွင့်ရေးနဲ့ဆိုင်တဲ့ကိစ္စတွေလည်းလှုပ်တင်လှုပ်ထိုက်တာတွေမြန်မာအစိုးရဘက်ကနေပြီးတော့လက်ရှိအစိုးရပေါ့နော်လှုပ်ဆောင်ပေးရမယ်ဆိုတော့ဟိုကတိစကားမျိုးဆန်ဆန်လိုအပ်တယ်ဆိုတာမျိုးကိုသူတို့ကလိုလားတဲ့ပုံစံမျိုးပြောသွားတော့ဆိုကိုစမင်းကျော်ကဘလို့မြင်မိလဲခင်ဗျာဒီအခုညီပေးတဲ့နေရာမှာအခုတချို့ရော့တဲ့လူတွေလည်းရော့ဟိုတလောလေးရဆိုရင်တော်တော်လေးအယုတ်ပြစင်မျိုးဖြစ်သွားတာဗီတင်ကနေပြီးတော့လာမဲ့ဟိုလွတ်တော်ကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်အဲ့ဒီအဖွဲ့ဟာလည်းဒီနိုင်ငံတကာအခုညီပေးရေးကိစ္စတွေမှာတိုက်ရိုက်တက်ဆိုင်နေတဲ့လွတ်တော်ကော်မတီတွေကလူတွေပါတယ်လို့ပြောတော့ဆိုအဲ့လိုမျိုးတွေဟောပေါ့နော်အနောက်နိုင်ငံတွေနဲ့အခြေတင်ဟောပေါ့နားလည်မှုလွယ်မားတဲ့ကိစ္စတွေဖြစ်နေတဲ့အပေါ်မှာရောအဲ့ဒါကြောင့်မျိုးများဒီအကူအညီပေးတဲ့ကိစ္စတွေကအတိုင်းအတာတစ်ခုတည်းရော့သွားတယ်လို့အဲ့ဒီဘက်ကိုတက်ရောက်သွားအကျိုးတက်ရောက်မှုရှိသွားစေသလား
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံရဲ့အနေအထားကတော့လွန်ခဲ့တဲ့အနှစ်20ကျော်30ရာပေါ့လीနော်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်စီမံခန့်ခွဲမှုတွေလွဲမှားခဲ့တဲ့အတွက်အဲ့ဒီဒဏ်တွေကအခုချိန်မှာအတော်လေးကိုဆူဆူရွာခံနေရတဲ့အချိန်ဖြစ်တယ်အဲ့ဒီလိုအချိန်မျိုးမှာဒီလိုနိုင်ငံတကာအထူးသဖြင့်နောက်နိုင်ငံတွေကပေးနေတဲ့အကူအညီတွေကိုရှော့ချမယ်ဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်ထဲမှာကြီးမားတဲ့အကျိုးသက်ရောက်မှုပေါ့နော်ဖြစ်နိုင်ပါတယ်အဓိကကတော့ပြည်ထဲမှာပိုကျက်တဲ့ပိုဆင်းရဲပြီးတော့အခက်အခဲတွေပိုဖြစ်နိုင်ပါတယ်ဒါကြောင့်မို့လို့အနောက်နိုင်ငံတွေအနေနဲ့အကူအညီတွေကိုဖြတ်တောက်ရှော့ချဖို့ကိစ္စကိုစဉ်းစားတင်တယ်အခု USAID အကြီးအကဲပြောတဲ့ဟာကဒါတဘာဝကြတယ်လို့ပြောနေပါတယ်သူတို့ဒီဒါကျန်စာနာတဲ့အကူအညီကိုဆက်ပေးမယ်။အတစ်ဖက်ကလည်းအစိုးရအနေနဲ့ပြည်ထဲမှာလူခွင့်ရေးချိုးဖောက်မှုရရှိနေတာကိုဆောင်ရွက်ပေးဖို့ဆိုတဲ့ ဒီလို condition လေးနဲ့ပြောတော့တာဒါတဘာဝကြပါတယ်အဲ့တော့အစိုးရအနေနဲ့လည်းဟိုဒီလိုလူခွင့်ချိုးဖောက်မှုတွေကိုတားမြစ်ပေးဖို့ခေါ်ထုတ်ပေးဖို့အရေးကြီးပေးဖို့ဒါကလည်းတာဝန်ရှိတာအမှန်ပါပဲအဲ့တော့ကျွန်တော်နိုင်ငံကကြုံရတဲ့ပြဿနာကနိုင်ငံရေးပြဿနာပါနိုင်ငံရေးပြဿနာဆိုတဲ့နေရာတော့မှမှကျွန်တော်တို့ဒီရခိုင်ပြဿနာပေါ့လေရခိုင်ပြည်ထဲမှာရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ပြဿနာကြောင့်ဒီကနေ့အနောက်နိုင်ငံတွေရဲ့ကူညီပေးမှုကြီးချော့ချမချက်တော့မှဆိုတာဖြစ်လာတာပါဒါကြောင့်မို့လို့အစိုးရအနေနဲ့ကလည်းအဓိကလောက်ရမှာကတော့ဒီရခိုင်ပြည်တွင်းမှာရှိတဲ့ပြဿနာတွေကိုဖြေရှင်းတဲ့အခါမှာကျွန်တော်တို့ပြည်တွင်းမှာပြည်နယ်တွင်းမှာဖြစ်နေတဲ့ ground မှာဒီမဖြေရှင်းတဲ့နိုင်ငံတကာအထိပါကျေပြအောင်ကျွန်တော်တို့ရဲ့အနေထားတွေတည်တည်ချာချာပြီးအောင်ဆိုရရက်တိကျတိရှင်းရှင်းလင်းလင်းပြီးအောင်ဆောင်ရွက်ဖို့လိုပါတယ်အဓိကကအခုဖြစ်နေတဲ့ပြဿနာက ground မှာပဲရှင်းနေလို့ပြီးမဲ့ပြဿနာမျိုးမဟုတ်ပါဘူးနိုင်ငံတကာဆက်ဆံရေးပြဿနာဖြစ်တယ်နိုင်ငံတကာမီဒီယာပြဿနာဖြစ်ပါတယ်ဒါတွေကိုကံ့ကြဖြေရှင်းဖို့လိုပါတယ်အဲ့တော့ဘလို့ပဲဖြစ်ဖြစ်ပြည်တွင်းမှာလူပွင့်ရေချိုးဖောက်နေတယ်လုံလုံကြီးတပ်ဖွဲ့တွေရဲ့ဆောင်ရွက်ပုံအလွန်ယွန်ဖြစ်တယ်ဆိုတာလည်းအတော်လေးတကဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့အချိန်မှာအစိုးရအနေနဲ့တော့ဓာတ်ရိုက်မဟုတ်တော့မှသူ့မှာဒါကိုကံ့ကြဖြေရှင်းရမယ့်ပြဿနာရှိပါတယ်ဒါကြောင့်မို့လို့ဒီလိုကူဒီဖြတ်တောက်လိုက်လို့ချင်းပြည်တွင်းမှာပုံမှုဆိုးရွားတဲ့အခြေအနေပေါ်လာနိုင်တယ်ဒါကြောင့်မို့လို့နောက်နိုင်ငံတွေအနေနဲ့ခွဲခြားမြင်ဖို့လိုပါတယ်
ဟုတ်ကဲ့ခင်ဗျာအာဒေါက်တာခင်ဆောင်ဝင်းကျွန်တော်တခုမေးချင်ပါတယ်ဆိုတော့အခုဆိုကြပါစို့ဟိုဟိုဥရောပနိုင်ငံတွေနဲ့ဒီအမေရိကန်တို့ကဟိုအကူအညီတွေအတိုင်းအတာတခုအထိရော့ကြလာတယ်ပေါ့နော်ဟိုပေးနေတဲ့အကူအညီတွေမြန်မာနိုင်ငံပေါ်ပေးနေတဲ့အကူအညီအတိုင်းအတာတခုအထိရော့ကြလာတယ်နောက်ဒီလူခွင့်ရေးနဲ့ပတ်သက်လို့လည်းသူတို့ဘက်ကဝေဖန်ပြောဆိုမှုတွေကဟိုတခြားအာရှနိုင်ငံတွေအချင်းချင်းနဲ့ဆိုင်နေနေပိုပြင်းထန်တယ်ပေါ့နော်ဆိုတော့ဒီနေရာမှာဟိုမြန်မာအစိုးရအနေနဲ့အခုနောက်ပိုင်းမှာလည်းဟိုတော်တော်လေးဟိုလူတော်တော်များများတုံ့တက်နေကြတာကအဲ့လိုမျိုးတွေဖြစ်နေတဲ့အတွက်အရှိတ်နဲ့များအရှိတ်ဆိုတာလည်းတရုတ်နိုင်ငံနဲ့ပို့ပြီးနှိစသွားအောင်တွန်းပို့တယ်လို့များဖြစ်စေသလားဆိုပြီးတော့ဟိုပြောနေကြတာတွေလည်းရှိတော့အခုလောလောဆယ်ကိုပဲမြန်မာနိုင်ငံမှာတရုတ်နိုင်ငံကအစီအမင်းကိုယ်စားလှယ်နှစ်ယောက်တီးကြစီတောင်ဆန်းစုကြည်ပါဝင်တခြားကောင်းဆောင်တွေကိုတွေ့ကြတာတွေကျွန်တော်တို့နေပြီးတော့မှအခုဒီနေ့ကိုပဲတွေ့နေရတယ်ဆိုတော့တရုတ်ကလည်းတော်တော်လေးထက်တဲ့ဝင်ဝင်ဖြစ်လာတယ် aggressive ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတဲ့အနေအထားမှာတရုတ်နဲ့ပို့ပြီးနှိစက်သွားစေအောင်များတွန်းပို့ရပို့ရောက်သွားမလားဒီဝေဖန်ပြောဆိုမှုတွေအကူအညီလျှော့ချမှုတွေ
ဟုတ်ကဲ့ခင်ဗျာအခုပြောတဲ့ကိစ္စမျိုးဆိုတာအားလုံးသိပါတယ်ဒီကဆလန်ဟောင်းကြီးပါကပြားဟောင်းကြီးပါနော်ဆိုတော့သူတွေကဒါလိုပဲအများခင်ကြတယ်ပေါ့နောက်တော့ဟိုပပြားဟိုချင်းချောင်းတို့ခုပါ threat လေးဆိုယူဆရတယ်ပေါ့လေနော်ကောင်းပြီနောက်နိုင်ငံတွေမျိုးတို့ဆိုလို့ရှိရင်ကျစ်ဘက်ကိုရောက်သွားလိမ့်မယ်ဆိုတာလေရှော့လျှောက်ဆောင်လက်မခံပါဘူးနော်တရုတ်ကပေးတာနော်အရှေ့နိုင်ငံတွေကပေးတာဟာသုသာချင်းစာနာမှုနဲ့ကုညီရအင်မတန်ကိုနဲပါတယ်နောက်သူလုပ်ချင်ပြောမယ်ဆိုတော့ဒီအခြေခံအဆောက်အအုံနေနော်ဒီရင်းနှီးမြှုပ်နှံမှုတွေလောက်တာများတာပါဆိုတော့ပြုတ်ကတော့ပြောမယ်ဆိုရင်သဘာဝအရာကဒီအခွက်ကိုချောင်းနေတာကြားပါပြီနော်တကယ်ပေမယ့်အနောက်နိုင်ငံတွေတို့ကဒီဟိုကမစလို့ရှင်ဟိုစစ်တိုင်းနေလေကွာသွားမယ်ဆိုလို့ရှင်နော်ဟာပါမယ်ဆိုလို့ရှင်သူ့ဝယ်မယ်ဆက်သွားမျိုးပါဗျာနော်ဒါပေမဲ့ဒီဥစ္စာကသူတို့ကလည်းသိပါလေ။ဒီဆိုးရမသိလို့ရှင်လေ။ဒီဆိုးရညံ့ညံ့ကြမှာပဲ။နော်အနောက်နိုင်ငံနဲ့ပြောမယ်ဆိုရင်ဆက်ဆံရေးကနော်ယူရောပါတဲ့တွေ့တူဘက်ကိုရောက်မယ်ဆိုရင်တော့အင်မြန်ကိုခစ်ပြောမယ်ဆိုရင်တော့သမန်စကန်ပြောမယ်ဆိုရင်အင်မြန်ကိုတုံးလုံးအကြည့်ပါလေ။ဥစ္စာကလေနော်။မဖြစ်သင့်ပါဘူး။အဲ့ဒါပြီးတော့ဆက်ပြီးကြပြောပါမယ်။လူသားချင်းစာနာတဲ့အကူအညီနော်။ဟိုပမာဏအရာရောနော်နည်းမျိုးစုံအရာဆိုလို့ရှိရင်အနောက်နိုင်ငံပေးတဲ့အနောက်အုပ်စုကပေးတဲ့ကိုကြီးဘလို့မှတိရုံနေနဲ့မမိနိုင်ပါဘူးเนาะဒီလမ်းစဉ်ကိုရွေးမှဆင်တော့လက်ရှိခုကပြောအစိုးရနှစ်ရက်ပဲဆိုဆိုပေါ့ဗျာနှစ်ရက်ဆုံးကိုကျွန်တော်မှားရတော့ကိုမြင်ပါတယ်ဆိုတာဒီစရာကြီးကကျွန်တော်ဆိုရိုးနေပါပြီ
ဟုတ်ကဲ့
ဟိုသိတယ်တက်ရမှမရှိရပါဘူ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်လေးလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့ပေးဟိုဟာတွေကိုလည်းဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ကြပါတယ်ပထမဆုံးကျွန်တော်ပိုင်းနုံကိုဖိတ်ခေါ်ကြပါခင်ဗျာထိုင်းနိုင်ငံပိုင်းနုံရှိပါလား
ရှိပါလေဗျာရှင်းပါလေဗျာကိုပြောပါ
ဟုတ်ကဲ့ပိုင်းတော်ဆွနေပါအောင်အခုနိုင်ငံတကာအကူအညီပေးနေတဲ့ကိစ္စတွေအခုရောသိတဲ့လောက်လည်းရောလာနေတယ်ပေါ့နော်အထက်မှာလည်းတစ်ဖက်မှာလည်းလူခွင့်ချိုးဖောက်မှုကလည်းအတိုင်းအတာတစ်ခုတည်ဆက်ရှိနေသေးတယ်ဆိုတော့ဘယ်လိုသဘောရတယ်လဲဟိုအကူအညီပေးတာတွေဟာဆက်ပေးတင်သလားဒါမှမဟုတ်လို့ရှင်လဲဘယ်လိုလုပ်တင်တယ်လဲလိုရင်းတူရှင်လေးဆွနေပေးပါခင်ဗျဟု
တ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်ရရင်ပြည်သူတွေကတော့အမှန်တကယ်ဒုက္ခဖြစ်တယ်အဲဒုက္ခဖြစ်တဲ့ပြည်သူတွေကိုဓာတ်ရိုက်ပေးတဲ့သူသားချင်းစာနာမှုပုံစံမျိုးစုံပို့ပြီးတော့ဖြစ်တဲ့မယ်လို့ကျွန်တော်ထင်တယ်ကျွန်တော်မြင်တယ်တော်တော်လေးပြောရမလို့တော့လူသားချင်းစာနာထောက်ထားမှုအကူအညီကိုဒုက္ခသည်တွေစီအရောက်အောင် တက်လက်ပေးဖို့ပို့တက်တယ်လှူဒန်းမှုတက်တယ်လို့ကျွန်တော်လည်းလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးနွေးပေးတာကျွန်တော်အခုတစ်ဆက်သေးပဲကျွန်တော်အညာမြေအောင်ကြီးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာအညာမြေအောင်ကြီးလည်းဆွေးနွေးပါအောင်
ရှိပါတယ်
ခင်ဗျဟုတ်ကဲ့ဆွေးနွေးပါအောင်အညာမြေအောင်ကြီးအောင်ဘယ်လိုမြင်သလဲစောစောဟိုပိုင်းတော်ကတော့ဒုက္ခရောက်နေတဲ့သူတွေလက်ထဲကိုတိုက်ရဲကူညီတာမျိုးဆိုရင်တော့ကောင်းတယ်ပေါ့နော်အစိုးရတစ်ဆင့်သွားမယ်ဆိုရင်တော့မထီရောက်ဘူးဆိုတဲ့ပုံစံမျိုးပြောသွားပါတယ
်ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်သဘောတူပါတယ်ဒီလိုပေါ့ဥပဒေဝင်နိုင်ရပြောမယ်ဆိုလို့ကျွန်တော်ဟိုဘာပဲဖြစ်ဖြစ်ပေါ့ဗျာနော်နိုင်ငံသားကနေပြီးတော့အကူအညီပေးတယ်ဆိုတာတော့ဝန်တာပြရပါတော့လူအခွင့်အရေးချိုးဖောက်တယ်ချိုးဖောက်တယ်မပြောနေတာဟိုတစ်ချိန်တော့ကတော့ပြထားပါတော့နော်တမတော်ဆိုရအောင်တယ်အဲ့ဒါတော့ကျွန်တော်မပြောလို့ပါဘူးဒီနေ့ပြည်သူအများကနေပြီးတော့ရွေးချယ်ပြီးတော့မှတင်မြှောက်ထားတဲ့ကျွန်တော်တို့ရဲ့လူလူကောင်းဆောင်အမျိုးစုအုပ်ချုပ်တဲ့အခါမှာလူမှုရေးရတော့လူ့အခွင့်အရေးတော့အဲ့လောက်ကြီးတော့ချိုးဖောက်တာတော့မတွေ့ရဘူးဗျာအလားအလာတွေတော်တော်ကောင်းနေတယ်ရခိုင်ကိစ္စကိုမျက်နှာမူမူပြောနေတာလည်းရခက်ပါတယ်ဟိုအမြင်ရင်းကမကြည့်ဘူးဗျာအဲ့ဒါနဲ့ကျွန်တော်တို့မြမအစိုးရကတော်တော်ကိုလုပ်ပေးထားတာပါအဲ့ဒါကိုလည်းနည်းနည်းလေးတော့သိရဖို့တော့ကောင်းတာပေါ့ဗျာနော
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနွေးပေးတာစောစောကအညာမြေအောင်ကြီးပြောသလိုပဲနိုင်ငံတကာကထောက်ပြစရာဖြစ်နေတဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေပေါ့နော်ဒါနိုင်ငံတကာမှာမြန်မာနိုင်ငံအတွက်အမဲဆက်ကြီးတစ်ခုလို့ဖြစ်နေတာနောက်အကူအညီပေးကိစ္စတွေမှာလည်းကုလသမဂ္ဂအဖွဲ့ဝင်တွေအစဒါဒီကိစ္စကိုပဲထောက်ပြနေတော့ဒါကြီးရှိနေတဲ့အတွက်အကူအညီပေးဖို့ကိစ္စတွေမှာအဟန္တာဖြစ်စေတဲ့ပုံစံမျိုးတွေပြောဆိုလာတဲ့ဟာတွေရှိနေတော့ဒီရခိုင်ကိစ္စကိုရောကျွန်တော်တို့ဘယ်လိုဖြေရှင်းမလဲနိုင်ငံတကာနဲ့မြန်မာနိုင်ငံအကြမ်းထဲမှာနားလည်မှုလွဲနေတဲ့ကိစ္စတွေအများကြီးရှိတဲ့အခါကျတော့ဒီကိစ္စကိုဘယ်လိုဖြေရှင်းကြမလဲဆိုတော့မတ်ချယ်ရီဆောင်ဆွေးနွေးပါအောင်ခတ်တူလိုလေးဆွေးနွေးပေးပါခင်ဗျဟု
တ်ကဲ့ပထမချက်အနေနဲ့ကျမတို့မြန်မာနိုင်ငံကိုကမ္ဘာကနားလည်မှုလွဲနေတာမဟုတ်ဘူးကျမတို့မြန်မာနိုင်ငံကလူတွေကကမ္ဘာကိုနားလည်မှုလွဲနေတာပါဒါပါလဲဆိုလို့ရှိရင်ဒုတိယကမ္ဘာစစ်တည်းကဒီကမ္ဘာတစ်လုံးကမ္ဘာတစ်ခုလုံးကနေသဘောတူထားတဲ့အပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းတို့ဒီအတူဒီအတူတကွာရှင်တန်နေထိုင်ဖို့ရန်အတွက်ဟိုအများကြီးဟိုဖိုင်ယာစာတမ်းတွေဟိုစာချုပ်တွေလို့ထားတာရှိတယ်ဒါဒီကိုလည်းပဲကျမတို့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနေငါအနေနဲ့လိမ့်လာဖို့ရန်အတွက်လိုအပ်တယ်ကျမတို့ကဒီနိုင်ငံတကာဒီအတိုင်းဝိုင်းကကျမတို့ကိုကြည့်နေတဲ့အချိန်မှာဒါမှမဟုတ်ကျမတို့နိုင်ငံတစ်ခုတည်းမဟုတ်ဘူးကျန်တဲ့နိုင်ငံကိုကြည့်နေတဲ့အချိန်မှာဒီလူခွင့်ရေးဆန်နှုန်းတွေဒါတွေကိုလိုက်နာကြလားဆိုပြီးတော့နိုင်ငံကိုသူကဟိုအဲ့ဒီမျက်စိနဲ့ကြည့်နေတာဖြစ်တယ်အဲ့လိုလူခွင့်ရေးဆန်နှုန်းတွေကိုအဲ့ဒီလိုမနာပဲနဲ့ကျမတို့ကနိုင်ငံတကာမီဒီယာတွေကဒီလိုမျိုးမလို့ကိုအမီဆောင်းအောင်လုပ်ပါတယ်ဆိုပြီးတော့ပြောလို့မရဘူ
းဟုတ်ကဲ့ကျေးဇူးတင်ပါတယ်အာကျွန်တော်ဒီမေးခွန်းကိုပဲကိုဇော်မင်းကျော်ကိုမေးချင်ပါတယ်ကိုဇော်မင်းကျော်လည်းတူတူလေးဖြည့်ပြပါလားခင်ဗျအဲ့တော့ဘယ်လိုလုပ်ဆောင်ကြမလဲမချက်တီပြောတဲ့ပုံစံကတော့နိုင်ငံတကာအပေါ်မြန်မာနိုင်ငံအမြင်လွဲနေတဲ့ပုံဆိုတဲ့ပုံစံမျိုးပြောဆွေးနွေးသွားပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်ကတော့စစောပြောသလိုပါပဲကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ကမ္ဘာကြီးနဲ့အဆင်ပြေဖို့လိုတယ်အထူးသဖြင့်ဒီမိုကရေစီကိုအားပေးခဲ့တဲ့အနောက်နိုင်ငံတွေနဲ့အဆင်ပြေဖို့လိုတယ်ပေါ့လေအဲ့တော့ဒီပြဿနာကတော့ရှိနေဆိုပြကြတယ်ဒါကိုရှင်းဖို့လိုတယ်အဲ့ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်ဒါကျွန်တော်ဒီပြဿနာမဖြေရှင်းနိုင်မှာမဟုတ်ဖြေရှင်းလို့လည်းရမှာမဟုတ်ဘူးနိုင်ငံတကာဖိအားတွေကပို့ပို့ပြီးတော့များလာစရာရှိပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကင်ဇော်ဝင်းကိုအခုပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျွန်တော်တို့အချိန်ကဒီလောက်ပဲရတော့တယ်နောက်တစ်ပတ်မှထပ်ပြီးတော့ဆွေးနွေးကြတာပါခင
်ကူဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းစီစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်အစိုးရကအကူအညီနဲ့လာအိုနိုင်ငံဗျန်ကျင်းမြို့မှာဖွင့်လှစ်တဲ့ကွင်းစင်းကာယောဂါဗီဒဆိုင်ရာသင်တန်းတက်ရောက်သူလာအိုကျောင်းမှရေးလို့သောနောက်ဆုံးသုတ်ဟာဧပြီလ30ရက်နေ့ကသင်တန်းဆင်ပါတယ်။သင်တန်းဆင်အခမ်းအနားမှာလာအိုကျောင်းမှရေးဝန်ကြီးတွဲဘက်ပါမောခဒေါက်တာဘွန်ကွန်စီဟာဗွန်ကသင်တန်းဆင်လက်မှတ်ချိန်မြင့်ပါတယ်။အဲ့ဒီအခမ်းအနားကိုအမေရိကန်တန်ယုံယာယီတာဝန်ခံမိုက်ကယ်ကလိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနောက်ပစိဖိတ်ဒေသဆိုင်ရာဒါရိုက်တာဒေါက်တာရှင်ယန်ဆူ WHO ရဲ့လာအိုနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဒေါက်တာဂျူလီယက်ဖလိုက်ရှယ်တို့လည်းတက်ရောက်ပါတယ် FED လို့အတူကောက်ခေါ်တဲ့လာအိုကအဲ့ဒီတင်နန်းကို2009ခုနှစ်မှာစလုပ်တာဖြစ်ပြီးကျန်းမာရေးလုပ်သား80ကျော်ကိုလေ့ကျင့်တင်နန်းပေးပြီးပါပြီအဲ့ဒီလုပ်သားတွေဟာသူတို့ရဲ့ဇာတိပြည်နယ်တွေကိုပြန်သွားကြပြီးလာအိုနိုင်ငံတဝန်းပြည်နယ်18ပြည်နယ်မှာတည်ထားပြီးသားနဲ့ထပ်ပေါ်ပေါက်လာတဲ့ကျမ်းမာရေးဆိုင်ရာအန်ဒရယ်တွေကိုနောက်ဆုံးနည်းလမ်းတွေအသုံးပြုပြီးဖော်ထုတ်စစ်ဆေးတုံ့ပြန်လှုပ်ဆောင်ကြပါတယ်။မကြသေးခင်နှစ်တွေအတွင်းဖြစ်ပေါ်လာတဲ့ယောဂပိုးတွေကိုတုံ့ပြန်လှုပ်ဆောင်ရေးဆုံးဖြတ်ချက်ချတာမှာအဆင့်တိုင်းကကျမ်းမာရေးတာဝန်ရှိသူတွေအနေနဲ့အထောက်အထားပေါ်အခြေခံတဲ့ချဉ်ကပ်နည်းတွေကိုအသုံးပြုနိုင်ရေးဒီစီစဉ်ကအခွင့်အလမ်းပေးပါတယ်။နောက်ထပ် FED သင်တန်းစင်တွေထပ်ထွက်လာပြီးလက်တွေ့လုပ်ငန်းခွင်ကိုဝင်သွားကြတာနဲ့အမျှ အဲ့ဒီလုပ်ငန်းစဉ်ကိုဘိုးပြီးအားကောင်းစေမှာဖြစ်ပါတယ်အထောက်အထားပေါ်အခြေခံပြီးဆုံးဖြတ်ချက်ချမှတ်ရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့အတွက် FET သင်တန်းစင်းတွေရဲ့ဤပညာပိုင်းကျွမ်းကျင်မှုကိုနိုင်ငံနဲ့ပြည်နယ်အဆင့်ကျန်းမာရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေကအတိအမှတ်ပြုထားပါတယ်လို့လာအိုနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံမိုက်ကယ်ကလိုင်းကပြောပါတယ်ဒီစီစဉ်ရဲ့တယောက်မှုမှာအရေးပါတဲ့အချက်တစ်ခုကတော့ဝန်ကြီးဌာနပေါင်းစုံကဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေပါဝင်လာတာပဲဖြစ်ပါတယ်ဒီလိုမျိုးအပြန်အလှန်ချိတ်ဆက်ထားခြင်းအပြင်ဒေတာတွင်းစည်းကမ်းတစ်ခုမှာပဲဖြစ်ဖြစ်နေဇက်ကေးတစ်ခုမှာရဲစခန်းတစ်ခုမှာထွက်ပေါ်လာတဲ့အန်ဒရီရဲ့ပထမဆုံးလက္ခဏာတွေကိုတရိတ်ဆန်တွေမှာတွေ့ရနိုင်ခြင်းရှိတဲ့စိုက်ပျိုးရေးထုတ်ကုန်ဆိုင်ရာဈေးတစ်ခုမှာစသည်အားဖြင့်ကျမ်းမာရေးဆိုင်ရာအန်ဒရီအစ်တစ်ခုရဲ့အထောက်အထားကိုဘယ်နေရာမှာပဲတွေ့ရသည်ဖြစ်စေသိရှိစစ်ဆေးနိုင်မှာဖြစ်ပါတယ်အခုပြီးဆုံးသွားတဲ့သင်တန်းဟာအမေရိကန်အစိုးရကကူညီထောက်ပံ့တဲ့6ချိန်မြောက် FET သင်တန်းဖြစ်ပါတယ်လာအိုအမေရိကန်အပြည့်အဝပူးပေါင်းဆောင်ရွက်အပေါ်ကျွန်တော်တို့ရဲ့ဓာတ်ထိုင်လာအိုနိုင်ငံအနေနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေကိုအောင်မြင်ရရှိအောင်ကြိုးစားနေတာနဲ့အမျှကျွန်တော်တို့နိုင်ငံအကြားပူပီးခိုင်မာတဲ့ဆက်ဆံရေးကိုတည်ဆောက်ရေးကျွန်တော်တို့ရဲ့အားပေးထောက်ခံမှုကိုဒီသင်တန်းအစီအစဉ်ကရှင်းရှင်းလင်းလင်းတရုတ်ဖို့ပြသနေပါတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံမိုက်ကယ်ကလိုင်းကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မှောက်ကြောင်းထပ်မံပြီးတော့အတိပေးလိုပါရခင်ဗျာ VOA မြန်မာပိုင်းကဘူရူနေမနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေနေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်ကိုရီးယားကောင်းဆောင်ကင်ချန်အွန်းနဲ့ထိပ်သီးဆင်နွေပွဲကျင်းပဖို့အတွက်စီစဉ်ထားတာဟာရှေ့လာတဲ့မှာတော့ဖြစ်နိုင်ခြေသိပ်မရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ရှေ့လာတဲ့ကျင်းပဖို့ဖြစ်မလာဘူးဆိုရင်လည်းနောက်ပိုင်းမှာတော့ဖြစ်လာနိုင်ခြေရှိကြောင်းနဲ့ဂျူလ၁၂ရက်နေ့ကတော့ကျင်းပဖို့အတွက်ဖြစ်နိုင်ခြေမရှိပါဘူးလို့ပြောပါတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်ဆင်နွေပွဲကျင်းပနိုင်ဖို့အခွင့်အလမ်းကောင်းတစ်ခုရှိကြောင်းပြသရာရောက်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းတို့တွေ့ဆုံမှုစီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲအထိမ်းအမှတ်ဖြစ်နေသမ္မတအင်ဖြူကအထူးတင်ကားပြထုတ်မဲ့ကိစ္စဟာမရေမရာဖြစ်နေပေမဲ့အမတ်တရပစ္စည်းစုဆောင်သူတွေအတွက်ကတော့စိတ်ကြိတ်ပစ္စည်းတစ်ခုဖြစ်နေတာပါ။ရောင်စုံတင်ကားပြမှာတစ်ဖက်ကသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့နှစ်ဦးမျက်နှချင်းဆိုင်ပုံနဲ့အပေါ်မှာဂျွန်လ၁၂ရက်ထိပ်သီးဆွေးနွေးပွဲကိုရည်ညွှန်းတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဆိုတဲ့စာတမ်းပါပါတယ်။ဒင်ကားပြရဲ့နောက်တစ်ဖက်မှာတော့အမေရိကန်သမ္မတယုံတဆိုင်နဲ့သမ္မတအိမ်ပြူမှာ Air Force 1လေယာဉ်ပြန်ဝဲနေတဲ့ပုံပါပါတယ်။အမေရိကန်ထိပ်တန်းအထက်လွှတ်တော်အမတ်တဦးကတော့ကင်းမြေပုံကိုဒင်ကားပေါ်ကနေပြီးတော့ဖယ်ရှားဖို့အတွက်သမ္မတအိမ်ပြူကိုသူတိုက်တွန်းခဲ့ကြောင်းပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအတူးတန်တမန်အသစ်Christine Shane Wagner ဟာဂျွန်လာထဲမှာမြန်မာနိုင်ငံကိုတွားရောက်ဖို့အတွက်ဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့ကတင်းလာနေကသတင်းထုတ်ပြန်ခဲ့ပါတယ်။အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာဟိန္ဒူဘာသာဝင်အမျိုးအများကိုတပ်ဖြတ်ခဲ့တယ်ဆိုတာကိုစုံစမ်းသိရှိရကြောင်း Amnesty International လူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။2019ဩဂုတ်လအတွင်းမှာလက်နက်ကိုင်အာဆာအဖွဲ့ကဟိန္ဒူတွေကိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုနှစ်ခါလောက်ဖြစ်ခဲ့တယ်ဆိုတာကိုရခိုင်ပြည်နယ်ထဲမှာအသေးစိတ်စုံစမ်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာအထောက်အထားတွေတွေ့ရတယ်လို့ Amnesty International အဖွဲ့ကပြောပါတယ
်။ဒီနေ့အတွက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရော့စမစ်ဖြစ်ပါတယ်အခုထုတ်လွှင့်တဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းတို့မီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့နားဆင်နိုင်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာချင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးယူပါခင်ဗျာ
This program has come to you from the Voice of America, Washington.